Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင် VOA American အတန်ရဲ့2022ခုနှစ်နိုဝင်ဘာလ30ရက်အင်္ဂါနေ့နေ့ခင် VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လင်းနေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံထဲမှာဖြည့်ဆွဲတင်ဆက်နေပါတယ်လိုင်းဒိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာမနက်ခင်မတော်ရရှင်များရှင်ကျမတင်ကီထိုက်ပါဥကြောဇန်တာနဲ့အတူသတင်းတွေတင်ပြပေးပါမယ်မျိုးပြည်စာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲအိုမီကရွန်အရေးကြောင်းအမေရိကန်မှာကျောင်းနေအလုပ်တွေပိတ်ဖို့လက်တလော့မလိုသေးဘူးလို့သမ္မတဘိုက်ဒန်ကပြောပါတယ်စစ်တွေမျိုးအနောက်မြောက်ဘက်ပင်လယ်ပြင်မှာတနင်္လာနေ့တုန်းကရိုဟင်ဂျာ200ကျော်ကိုမြန်မာဘက်ကဖမ်းဆီးပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
ကောင်းပါပြီရှင်နောက်ပိုင်းမှာတော့စစ်ဟာနာတိန်းနာကိုလက်မခံပဲလက်နဲ့ဆွဲကင်တိုက်ခိုက်မှုတွေများပြားနေတဲ့သခိုင်းနဲ့မကွေးတိုင်းတွေမှာစစ်ကောင်စီတပ်ကနယ်မြေရှင်းလင်းရေးတွေဆက်လုပ်နေတာကြောင့်စစ်ပေးဒုက္ခတွေအရေးအတွက်တိုးလာနေတဲ့အခြေအနေကိုတင်ပြဖို့ရှိပါတယ်အဲ့ဒီနောက်မှာတော့
ခုတော့ပြည်နေတော့ဗျာအစ်မပြေဘူးပေါ့ဒေါ်လာဆယ်ရတော့နော်ဒါလုံးပြည့်လို့မပြောနဲ့ငါးဆယ်ရတဲ့လုံးတော့ဒီမပြေဒီကိုပေးပါလားဒီကိုယ်ဝဲမှုတော့တော်တော်ခက်ခဲတယ်
မူဆေနမ်ခန်နေဆက်ကုံတဲ့များအသင်းရဲ့ဒုဥက္ကဋ္ဌဆိုင်းခင်မောင်က VOE ကိုပြောသွားတာပါ။အိုမီကရွန်ကိုဗစ်မျိုးကွဲတဲ့ပြန့်နှံ့မှုတွေကြောင့်ဒီမြမနေဆက်ကုံတဲ့ရေးပြန့်ဖွင့်မှုမရေရာတဲ့အခြေအနေကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တန့်အောင်သတင်းလွှာစတဲ့အစီအစဉ်တွေကိုတင်ဆက်မှာပါရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ဦးကျော်စံသားတို့ကတင်ဆက်မှာပါ။
အမေရိကန်ပြည်ထောင်စုတွင်းကိုဗီဇာပြောင်းကိုရိုနာဗိုင်းရပ်စ် Omicron မျိုးကွဲသစ်ရောက်လာမဲ့အရေးရှောင်ရှားလို့မရဘူးလို့သမ္မတရဲ့ကျန်းမာရေးဆိုင်ရာထိတ်တန့်အကြံပေးကပြောဆိုထားတာနဲ့အတူပဲအမေရိကန်ပြည်သူတွေကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးကြဖို့ကာကွယ်ဆေးအပြည့်ထိုးပြီးသားသူတွေအနေနဲ့လည်းအပြည့်ကာကွယ်ဆေးထပ်ထိုးကြဖို့သမ္မတဂျိုးဘိုက်ဒန်ကတနင်္လာနေ့မှာထပ်မံပန်ကြားလိုက်ပါတယ်ကာကွယ်ဆေးမထိုးရသေးရင်အချိန်ဆောင်မနေဘဲကာကွယ်ဆေးထိုးကြဖို့သမ္မတကတိုက်တွန်းပါတယ်။အမေရိကန်မှာကိုဗစ်ကာကွယ်ဆေးမထိုးရသေးသူတန်း60လောက်ရှိနေကြောင်းတနင်္လာနေ့ကအင်ပီရောမင်ဂိုးမှထည့်သွင်းပြောဆိုခဲ့ပါတယ်
။ The best protection against this new variant or any of the variants out there.
ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်ကိုကာကွယ်ရေးတခြားမျိုးကွဲတွေကိုကာကွယ်ရေးအတွက်အကောင်းဆုံးနည်းလမ်းကအပြည့်အဝကာကွယ်ဆေးထိုးတာဖြစ်ပါတယ်လို့သမ္မတကပြောခဲ့တာပါကိုရိုနာဗိုင်းရပ်စ် Omicron မျိုးကွဲသစ်ချင်းချောက်မှုကြောင့်ကျောင်းတွေနဲ့စီးပွားရေးလုပ်ငန်းတွေထပ်ပိတ်ဖို့တော့လက်တလော့မလိုဘူးလို့ယူဆကြောင်းလည်းသမ္မတကပြောပါတယ်ဗိုင်းရပ်စ်မျိုးကွဲသစ်ကိုတိုက်ဖျက်ရေးအစွမ်းကုန်ဆောင်ရွက်မယ်လို့သမ္မတဘိုက်ဒန်ကပြောပါတယ်ဒါပေမဲ့လည်းကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကတော့ကာကွယ်ဆေးထိုးထားပြီးသားသူတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်ကိုအတိုင်းအတာတစ်ခုအထိကာကွယ်နိုင်မယ်လို့မျှော်လင့်ထားကြပါတယ်။တောင်အာဖရိကမှာစပြီးတွေ့တဲ့ Omicron မျိုးကွဲသစ်ကူးစက်မှုတွေကိုတခြားနိုင်ငံအတော်များများမှတွေ့နေရပြီဖြစ်ပြီးတနင်္လာနေ့ကစလို့တောင်အာဖရိကနဲ့တခြားအာဖရိက9နိုင်ငံကလေကြောင်းခီးစင်တွေဝင်ရောက်မှုကိုလည်းအမေရိကန်ပြည်ဝင်ခွင့်ပိတ်ထားပြီဖြစ်ပါတယ်ရှင်။
covid virus မျိုးကွဲ omicron ကိုတောင်အာဖရိကနိုင်ငံမှာဆက်တင်တွေ့ရှိခဲ့ပြီးနောက်တခြားနိုင်ငံတွေကိုပြန့်နှံ့နေပြီးစစ်မှားအန္တရာယ်ရှိလာပြီးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးထားပါတယ်။ပေါ်တူဂီနိုင်ငံမှာတနင်္လာနေ့ကကူးစက်မှု73မှုတွေ့ရှိရတယ်လို့ဆိုပါတယ်။သူတို့အားလုံးဟာပေါ်တူဂီနိုင်ငံရဲ့ထိပ်တန်းဘောလုံးကလပ်ဖြစ်တဲ့ Belenenses SAD ရဲ့ဘောလုံးသမားတွေနဲ့ဝန်ထမ်းတွေဖြစ်ကြပြီးအဲ့ဒီထက်ကတူဦးဟာဆိုရင်တောင်အာဖရိကနိုင်ငံကမကြသေးမီကမှပြောင်းလာတာဖြစ်တယ်လို့ဆိုပါတယ်။အလားတူသောပဲစကော့တလန်မှာကူးစက်မှု6မှု၊ကနေဒါနဲ့ဩစတြေးလျမှာ2မှု၊နယ်သာလန်စ်နိုင်ငံမှာ7မှုတွေ့ရှိထားပြီးဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ညွှန်ကြားမှုချုပ်တက်ဒရော့စ်အဒနွန်ဂေဘရီယပ်စ်ကတော့တာစီစစ်ဆေးကူးစက်နိုင်တဲ့ဒီဟောဟာကမ္ဘာပေါ်မှာဆက်လက်တည်ရှိနေဆဲဖြစ်တဲ့လူတွေဟာကြောက်လန့်မှုနဲ့လေးလျူမှုတွေနဲ့လက်ပတ်နေကြတယ်။ခက်ခဲရင်ကြိုးပမ်းထားသမျှဟာရုပ်တရက်ဆုံးရှုံးသွားနိုင်တယ်။ဒါကြောင့်ဒီကာယောဂါကိုအဆုံးသတ်ရေးဟာအင်မတန်အရေးကြီးတယ်လို့ဂျီနီယောင်းကပြုလုပ်တဲ့ WHO အထူးညီလာခံမှပြောကြားသွားပါတယ်။လောလောဆယ်မှာတော့ Omicron မျိုးကွဲသစ်ကြောင့်သေဆုံးမှုမရှိသေးပေမဲ့အင်မတန်အန္တရာယ်ကြီးမားတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောကြားထားပါတယ်။
အာဖရိကအတွက်လှူဒန်းတဲ့ COVID-19 ကာကွယ်ဆေးတွေရဲ့အရှိအသွေးပိုပြီးမြင့်တင်ဖို့လိုအပ်နေကြောင်းလှူဒန်းထားတဲ့ COVID-19 ကာကွယ်ဆေးတွေကိုအာဖရိကမှာဖြန့်ဝေရေးပူးပေါင်းဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်။လက်ရှိလှူဒန်းမှုအများစုဟာကျုံတလို့တင့်တလို့အတိပေးအကြောင်းကြားမှုအားနေတာနဲ့တက်တန်းကုန်ကာနီဆေးတွေဖြစ်နေတာကြောင့်ကာကွယ်ဆေးထိုးနိုင်ရေးအစီအစဉ်ချမှတ်ရင်းနဲ့ကာကွယ်ဆေးတို့လုပ်ငန်းတွေတိုးမြှင့်ဆောင်ရွက်ရေးအတွက်နိုင်ငံတွေမှာအကြီးအကျယ်ခက်တွေ့ရတယ်လို့အာဖရိကအတွက်ကာကွယ်ဆေးစုဆောင်းမှုအဖွဲ့ကြီး AVAT အာဖရိကကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC နဲ့ COVAX တို့ကပူးရဲကြေညာချက်ထုတ်တာဖြစ်ပါတယ်။ COVAX အဖွဲ့ကြီးကတော့ဝင်ငွေနဲ့ဝင်ငွေအလဲလက်နိုင်ငံတွေမှာကာကွယ်ဆေးဖြန့်ဖြူးရေးဦးစီးဆောင်ရွက်နေတာဖြစ်ပါတယ်။2022ခုနှစ်ဇန်နဝါရီလ1ရက်နေ့ကစလို့ကာကွယ်ဆေးလှူဒန်းမှုတွေမှာစံနှုန်းသတ်မှတ်ချက်အတော်များများကိုလိုက်နာလှုပ်ဆောင်ကြဖို့လဲအလှရှင်တွေကိုကာကွယ်ဆေးဖြန့်ဖြူးနေတဲ့အဖွဲ့တွေကတိုက်တွန်းထားပါတယ်။ထဲသွင်းစဉ်းစားဖို့ပြောထားတဲ့အချက်တွေထဲမှာတော့တည်ယူပို့ဆောင်ရေးစရိတ်စကလျှော့ချနိုင်ရေးအတွက်အရေးအတွက်များများလှူဒန်းဖို့လက်ခံနိုင်ငံကိုရောက်လာချိန်မှာကာကွယ်ဆေးရဲ့တက်တန်းကအနည်းဆုံးသတင်းပတ်10ခုရှိစေရေးနောက်ကာကွယ်ဆေးတွင်မရောက်ခင်သတင်း၄ပါထက်နောက်မချစီပဲကာကွယ်ဆေးရရှိနိုင်မှုကိုနိုင်ငံတွေကိုအကြောင်းကြားဖို့စတဲ့အချက်တွေလည်းပါဝင်ပါတယ်။အရေးကြီးတဲ့သတင်းအချက်လက်တွေကိုလည်းအလှရှင်တွေဘက်ကမြန်မြန်အကြောင်းပြန်ကြားဖို့အာဖရိကမှာ COVID-19 ကာကွယ်ဆေးဖြန့်ဖြူးနေတဲ့အဖွဲ့အစည်းတွေကပြောဆိုထားပါတယ်ရှင်
။ကမ္ဘာ့အင်အားကြီးနိုင်ငံတွေကအစင်းမြင့်လက်နက်တွေအပြိုင်ဆိုင်ထုတ်လုပ်နေချိန်မှာရုရှားနိုင်ငံဟာအစံတက်စားပေါင်းများစွာပုံမြန်တဲ့Zircon hypersonic ဒုံးကြီးတစ်စင်းကိုထပ်မံပြီးတော့အအောင်မြင်မြင်ဆန်းသက်နိုင်လိုက်တယ်လို့တင်းလာနေရကြညာပါတယ်။ Russia American ပြင်သစ်တရုတ်တို့ကဒီလိုအစံထက်50မြန်တဲ့ hypersonic ဒုံးကြီးထုတ်လို့ရစင်ပြိုင်ကျိုးပန်းနေကြတာဖြစ်ပါတယ်။ဒီထက်မှ Russia ကအခုလို Zircon ဒုံးကြီးကို Admiral Gorshkov ရေဒတ်သင်္ဘောအနီးကီလိုမီတာ400မိုင်250အကွာမှာရှိရပြတ်မှတ်ကိုပြတ်ခတ်နိုင်ခဲ့တာဟာအောင်မြင်ထိမှန်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဆိုပါတယ်။ရုရှားနိုင်ငံဟာစစ်သင်္ဘောတွေ၊ရင်ကုန်သင်္ဘောတွေမှာဒီဇီကွန်ဒုံးကြီးတပ်ဆင်နိုင်ရေးအတွက်စမ်းသပ်မှုတွေအကြိမ်ကြိမ်ပြုလုပ်နေတာလည်းဖြစ်ပါတယ်။ဒီလက်နက်သစ်တည်ဆောက်မှုကိုသမ္မတဗလာဒီမီယာပူတင်က2019ဖေဖော်ဝါရီလကနိုင်ငံတော်အခြေပြမင်ခွန်းတရားထဲမှာထည့်သွင်းပြောကြားခဲ့ပြီးဒီလက်နက်အဆိုရင်အသံတက်90မြန်တဲ့နှုန်းနဲ့မိုင်ပေါင်း620ဝေးတဲ့ပစ်မှတ်ကိုပစ်ခတ်နိုင်မယ်လို့ဆိုခဲ့ပါတယ်။အခုအချိန်ထိတော့ဘယ်ပြန်ပက်နိုင်ငံကမှရုရှားလိုစမ်းသပ်နိုင်ခြင်းမရှိသေးပါဘူးခင်ဗျာ။
ဒီ American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကန်နဲ့မနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်စစ်တွင်မြို့အနောက်မြောက်ဖက်ပင်လယ်ပြင်မှာလူ233ဦးလိုက်ပါလာတဲ့ဆက်လေတစ်စင်းကိုနိုဝင်ဘာလ29ရက်နေ့မနေ့ပိုင်းမှာဖမ်းဆီးခဲ့ကြောင်းနိုင်ငံပိုင်သတင်းတွေကဖော်ပြပါတယ်။သတင်းအရတော့ဖမ်းဆီးတဲ့ဝဒီထွန်း၅တစ်သားဆက်လေပေါ်မှာရိုဟင်ဂျာ228ဦးပါဝင်ပြီးကလေးငယ်33ဦးအမျိုးသမီး125ဦးနဲ့အမျိုးသား80ဦးဖြစ်ပါတယ်။ဆက်လေဝန်ထမ်းအမျိုးသား5ဦးဖမ်းခံရတဲ့အထက်မှာပါပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့မြန်မာဘက်ကတရားဝင်လက်ခံမထားပါဘူး။မြန်မာရေးတပ်ကင်းလည်စောင့်ကြည့်နေတာမှာမတင်ကာပွဲဆက်လေကိုတွေ့တာကြောင့်စစ်ဆေးတာမှာဖမ်းဆီးရမိတာဖြစ်ကြောင်းလည်းဖော်ပြပါတယ်။ဖမ်းခံရသူတွေကိုတက်ဆိုင်ရအနာပိုင်းတွေထံလွှဲပြောင်းပေးအပ်မယ်အကြောင်းသတင်းမှာဖော်ပြပါတယ်။ဖမ်းခံထားရသူတွေကိုဘယ်ကိုခေါ်ဆောင်သွားသလဲ။အနာပိုင်းတွေထံလွှဲပြောင်းပြီးပြီလားဆိုတာနဲ့ဘယ်ဒီသားကလူတွေလဲဆိုတာကိုတော့ဖော်ပြမထားသလိုဒီလူတွေကဘယ်ကိုဥတီသွားနေတာလဲဆိုတာကိုလည်းသတင်းမှာမတွေ့ရပါဘူးရှင်
။2015အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုတနင်္လာနေ့ကဩစတြေးလျနိုင်ငံဗီယက်နမ်မြို့တော်မှာပြန်လည်ဆက်တင်လိုက်ပါပြီ။ငါးလပြတ်တောက်ခဲ့တဲ့ဒီဆွေးနွေးပွဲဟာအီရန်မှာသမ္မတတရားတက်လာပြီးပထမဦးဆုံးအကြိမ်ပြန်လည်ဆက်တင်တာလည်းဖြစ်ပါတယ်။တခင်ပြုလုပ်ခဲ့တဲ့ဆွေးနွေးပွဲ6ကြိမ်လိုပဲအမေရိကန်ပြည်ထောင်စုကတော့တိုက်ရိုက်မပါဝင်ပါဘူး။2015သဘောတူညီမှုအတိုင်းပဲအီရန်ဟာဗြိတိန်၊တရုတ်၊ပြင်သစ်၊ရုရှား၊ဂျာမနီတို့နဲ့တိုက်ရိုက်ဆွေးနွေးပြီးအဲဒီဥရောပသံတမန်တွေကတဆင့်အမေရိကန်ကိုအပြန်အလှန်ဆက်သွယ်ပေးရမှာဖြစ်ပါတယ်။အီရန်နျူကလ িয়ার အစီအစဉ်ကို10နှစ်က15နှစ်အထိကန့်သတ်ထားပြီးအပြန်အလှန်အားဖြင့် အီရန်ပေါ်ချက်မှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းပေးရဆိုတဲ့သဘောတူညီချက်ကိုပြန်လည်ကျင့်သုံးမယ်မကျင့်သုံးဘူးဆိုတာဆွေးနွေးကြတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကတော့သမ္မတဒေါ်နယ်ထရမ့်လက်ထက်2018မှာအဲ့ဒီသဘောတူညီချက်ကနှုတ်ထွက်ခဲ့ပြီးအဲ့ဒီနောက်အီရန်ကလည်းမလိုက်နာပဲနေခဲ့ပါတယ်အခုအချိန်ထိကတော့အီရန်နိုင်ငံဟာသူတို့နိုင်ငံရဲ့နျူကလ িয়ার စက်ရုံတွေမှာယူရေနီယံတွေကိုသဘောတူညီထားတဲ့အဆင့်တက်ပုံမသန့်စင်အောင်ထုတ်လုပ်နေကြပါတယ
်ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းဒေသကရဲစခန်းတစ်ခုမှာဘာသာရေးထိပါစော်ကားမှုဆွဆွဲချက်နဲ့ဖန်ထားတဲ့စိတ်မမှန်သူတို့ကိုဆွဲထုတ်တပ်ဖြတ်ဖို့ရည်ရွယ်ပြီးညအချိန်ရဲစခန်းကိုအုပ်စုဖွဲ့တိုက်ခိုက်မှုနဲ့ဆက်ဆက်လို့လူ30လောက်ဖန်ထားတယ်လို့အန်နာပိုင်တို့ကတင်းနယ်လာနေမှာပြောပါတယ်ခိုင်ပါပတ်တွန်ခွာပြင်းနဲ့ခြားစရာခရိုင်တွင်းကရဲစခန်းကိုတနင်္ဂနွေနေ့ညနေပိုင်းမှာထောင်းနဲ့ချီတဲ့ဆန္ဒပြသူတွေကတိုက်ခိုက်ခဲ့ကြောင်းဘာသာရေးစော်ကားသူလို့ဆွဆွဲဖမ်းဆီးထားသူကိုရဲတပ်ဖွဲ့ကထုတ်မပေးတဲ့အခါရဲစခန်းအပါအဝင်အနီးကလုံခြုံရေးစခန်းတွေကိုပါမီးရှို့ခဲ့တယ်လို့လည်းပြောပါတယ်
Ecco, admine, ho conosciuto la via. Dopo che ho admino se fa calia o per
Tania. Quran chansa oko mi shu the amyo ta ko lu re ka phan pi lo ye sakhan ko po khe da ba. Naw pai ma do lu ti chu pyan la pi, aei amyo ta ko pyan pi bo ye ko taung na ma. Ye ga lwe pi bo nyin so khe da phit de lu de ta kan ga pyo so khe da phit par de shin.
Thoraj bakhna, bolong wa na o re chai twi me tadin bo ko pyo pya lu ba de. Pyin tin nai ngan ဘောလုံးမဂဇင်းကချင်းမြင့်တဲ့တနှစ်တာအကောင်းဆုံးဘောလုံးသမားစုရွှေဘောလုံးစုကိုအာဂျင်တီးနားနိုင်ငံ PSC တိုက်စစ်မှုလီယိုနယ်မက်ဆီကရရှိတော်ပါတယ်မက်ဆီဟာဒီအတွက်ဘလွန်ဒေါ်လို့ခေါ်တဲ့ဒီရွှေဘောလုံးစုကိုအခုခါမှာ9ကြိမ်မြောက်ရရှိတာဖြစ်ပါတယ်မက်ဆီစုစုပေါင်းရမှတ်633မှတ်နဲ့ပထမရရှိခဲ့ပြီးဘိုင်ယန်မြူနစ်တိုက်စစ်မှုရောဘတ်လိုဝန်ဒေါစကီက980နဲ့ဒုတိယအီတလီချယ်လ်ဆီကွင်းလည်းကစားသမားဂျရင်ဟိုးက460နဲ့တတိယရရှိပါတယ်။အီတလီချယ်လ်ဆီကွင်းလည်းသမားကတတိယရရှိခဲ့တာဖြစ်ပါတယ်။ဒီစုကိုအာဂျင်တီးနားနိုင်ငံအသင်း2021မှာဘူးဆွဲခဲ့တဲ့အခါမှာမက်ဆီကအဓိကနေရာပါဝင်ကစားခဲ့တဲ့အတွက်ချီးမြှင့်တာဖြစ်ပါတယ်ခင်ဗျာ
။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ဦးကျော်စံသားတို့ကတင်ဆက်ခဲ့တာပါရှင်။မကြာခင်မှာတော့ Omicron COVID မျိုးကွဲသစ်ကပ္ပအနှံပြန့်နှံ့လာမှုကိုမြန်မာပြည်တွင်းမှာလည်းစိုးရိမ်မှုတွေရှိနေတဲ့အခြေအနေတင်ပြမှာပါ။အခုတော့ဒီစကိုင်းတိုင်းနဲ့မကွေးတိုင်းမှာစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးဆက်ပြီးလုပ်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်။စစ်အာဏာသိမ်းတာကိုလက်မခံဘဲလက်နက်ဆွဲကင်တိုက်ခိုက်မှုတွေများပြားလာနေတဲ့ဒီစကိုင်းနဲ့မကွေးတိုင်းတွေမှာစစ်ကောင်စီတပ်ကနယ်မြေရှင်းလင်းရေးတွေဆက်လုပ်နေပါတယ်။တစ်ချိန်တည်းမှာပဲဒုက္ခတွေအရေးအတွက်ကလည်းတိုးလာနေပြီးအကူအညီတွေလည်းလိုအပ်နေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင
်။စကိုင်းတိုင်းဒီဖဲရင်မြို့နယ်အရှေ့ပိုင်းကျေးရွာဖြစ်တဲ့ညောင်လှကျေးရွာကိုနိုဝင်ဘာလ28ရက်နေ့လယ်ပိုင်းကစပြီးစစ်ကောင်စီကနယ်မြေရှင်းလင်းမှုစစ်ဆင်ရေးဆောင်ရွက်နေရမှာလေချောင်းကနေရဟတ်ရင်3တိုက်ခိုက်မှုတွေပါရှိနေတယ်လို့ဒေသခံတွေကပြောတယ်လို့ရဟတ်ရင်3တိုက်ခိုက်တဲ့ဗီဒီယိုဖိုင်နဲ့လူမှုကွန်ရက်မှာပြန့်နှံ့နေပါတယ်။နယ်မြေရှင်းလင်းရေးလုပ်နေတဲ့စစ်ကောင်စီစစ်ကြောင်းကိုဒေသခံကာကွယ်ရေးအဖွဲ့ကမိုင်းဆွဲတိုက်ခိုက်တာတွေရှိတယ်လို့စစ်ကောင်စီရဲ့လေချောင်းကနေတိုက်ခိုက်မှုကြောင့်ဒီဖဲရင်ညောင်လကျေးရွာကအရက်သား4ဦးသေဆုံးခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တဦးကပြောပါတယ်
။ချင်းကြီးကဒီလောင်းပေါင်းလို့ရတဲ့ဟာပဲအပြည့်ပြည့်လို့ရတာကခဏခဏနေသူတို့ဝင်းရင်းနဲ့ပြစ်ခွဲသွားတယ်လောင်းပေါင်းလို့ရတာပဲ။ဒီလိုရတာလောင်းပေါင်းလို့မရဒီနေ့ဟာကျတော့ဟိုဘူဒီဘွားဘေးဘွားသားတွေအတူတူတော့များလို့ပေါ့သူတို့ကလွားထဲမှာပဲမင်းညစ်ကလည်းဟိုကင်းလည်းညံ့တာပြင်ရရှိတော့လေလောရင်လောင်းပေါင်းပြီးတော့ဒီနေချင်းနဲ့တူလိုက်တာတော့လေးလောင်းဟိုဖြစ်သွားတယ်လားသူတို့ကြောင်းဝင်ညစ်တဲ့အခါကျတော့သူတို့ဟိုဖြစ်ကြောင်းတွေ့နေကြတယ်လေးနိုင်ဝင်ပြီးတော့လောင်းပြီးတော့ကောက်ရတယ်ပေါ့ကျွမ်းထဲမှာအတိဆုံးမဲ့ဟာကျတော့အတိကျမသိဘူးဟိုလောရင်လေးလောင်းဒီကူလို့ရတာဒီရင်းတော့ဟာဒီနေ့လာမှရှိသေးလို့ပြောတော့ဒီတော့ခါကြီးဘာကြောစေကောင်းနေစနာအောင်ကြောင့်မိုင်းကြီးပြီးတော့ဒီလေဟိုထိတ်တိုက်ကြည့်တွေ့ရပါညာလို့ရှိပါဘူးစင်းကြောင်းတို့ရဲ့ပုံစံမှာလည်းဘာလို့ဒီလိုသူတို့ရွာကြီးတိရောင်းဝင်ပြီးတော့ဆက်နေတယ်ပြီးတော့ငွေရတယ်
နိုဝင်ဘာ28ရက်ကလေကြောင်းတိုက်ခိုက်မှုကြောင့်ညောင်လကျေးရွာအပါအဝင်အနီးအနားကကျေးရွာ15ရွာနီးပါးကလူဦးရေ2000လောက်ဟာနေရက်ကိုဆွန့်ခွာပြီးစစ်ဘေးဒုက္ခသည်ဖြစ်နေပါတယ်။စစ်ကောင်စီကအနေမြင့်ရှင်းလင်းရေးတွေဆက်လက်လှုပ်ဆောင်နေတဲ့အတွက်ဒုက္ခသည်အရေးအတွက်တိုးလာနေတယ်လို့စားနပ်ရိက္ခအခက်အခဲတွေလည်းရှိနေတယ်လို့ဒေသခံတူဦးကပြောပါတယ်
။ဒုက္ခသည်ဖြစ်တိုးလာပြီးရှိတယ်ပဲကျွန်တော်တို့။နောက်လိုက်ပါလေအထိုင်ချရောမှုနေတယ်။
ကျွန်တော်ကြောက်လေကျွန်တော်တို့နောက်မှမင်းနဲ့ပွဲမှာကြည့်တဲ့ဟာတွေကိုထိုးနေတယ်ပေါ့နော်အဲ့မှာထိုးရတယ်ပေါ့အဲ့ဒီမှာကိုကျွန်တော်ကစစ်ဆောင်နေရှိတဲ့စစ်ဆောင်နေလို့ရှောင်းရတယ်အဲ့ဒီရွာကနေလည်းစစ်ဆောင်ဖြစ်သွားတယ်အဲ့တော့စစ်ဆောင်ဦးကြီးကဒီနေ့ဆိုရင်ထောင်ဆက်တူလေကျွန်တော်ကိုယ်တိုင်ကိုခုဒီတော့ထောင်ရှိတာဟော300လောက်ညာဖြစ်သွားပြီကျွန်တော်ဒီမှာရှိနေတာပေါ့ဗျာဒီတောင်ကခဲရှိနေလို့ဗျာဒီတော့အနည်းတောင်ပေါ့နော်အနည်းတောင်နဲ့ဒီလိုရချင်းဒီမှာဆောင်းရီကဘေးကင်းပြီးကြောင်းရဟော
တဆက်ထဲမှာပဲအခုလာတဲ့စစ်ကောင်စီကလေးချောင်းကနေပါတိုက်ခိုက်တာတွေလုပ်ခဲ့ရတဲ့အထိတိုက်ပွဲပြင်းထန်ခဲ့တဲ့မကွေးတိုင်းစောမြို့နယ်နဲ့ပေါင်းမြို့နယ်တောင်ပိုင်းမှာလည်းစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းစစ်ဆင်ရေးတွေလုပ်ဖို့အတွက်ပြင်ဆင်နေတယ်လို့သိရပါတယ်။နယ်မြေရှင်းလင်းမှုရောက်ရှိလာတဲ့စစ်ကောင်စီစစ်ကြောင်းကိုဒေသခံကာကွယ်ရေးအဖွဲ့တွေကမိုင်းဆွဲတိုက်ခိုက်တာတွေပြုလုပ်ခဲ့လို့စစ်ကောင်စီဘက်ကထိခိုက်ဒိဆုံးမှုရှိတယ်လို့ဒေသခံအဖွဲ့တွေကပြောပါတယ်။အကြမ်းမဖက်ဆန္ဒပြမှုတွေကိုစစ်တပ်ကအကြမ်းဖက်ပြစ်ခတ်နှိမ်နှင်းခဲ့တဲ့နောက်ဆန္ဒပြသူတွေဟာမြန်မာပြည်နေရာအတော်များများမှာဒေသခံကာကွယ်ရေးအဖွဲ့တွေဖွဲ့ပြီးစစ်ကောင်စီတပ်ဖွဲ့တွေကိုပြန်လည်တိုက်ခိုက်တာတွေဖြစ်နေပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအားကောင်းတဲ့မြန်မာပြည်အနောက်မြောက်ခြမ်းစကိုင်းတိုင်းနဲ့မကွေးတိုင်းနဲ့ကျေးရွာတွေမှာတော့အခုနိုဝင်ဘာလကစပြီးစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးတွေပိုလှုပ်ဆောင်နေရမှာလေကြောင်းရဟတ်ယာဉ်တွေနဲ့ပါပြစ်ခတ်နှိမ်နှင်းမှုတွေရှိနေတယ်လို့သိရပါတယ်။စစ်ကောင်စီရဲ့ထုတ်ပြန်ချက်တွေထဲမှာတော့အနောက်မြောက်ခြမ်းကစစ်စင်ရေးတွေနဲ့ပတ်သက်လို့တီးခြားဖော်ပြတာမရှိပေမဲ့လက်နက်ကင်လှုပ်ရှားမှုတွေနဲ့ဆက်နွယ်နေသူတွေကိုရှာဖွေဖမ်းဆီးနှိမ်နှင်းတာတွေကိုတော့မကြာခဏဖော်ပြနေပါတယ်ခင်ဗျာ
ကိုရဲမမရှင်ဆက်လက်ပြီးတော့ဒီ Omicron COVID မျိုးကွဲသစ်ကဘာအနှံ့ပြန့်နှံ့လာမှုကိုမြန်မာပြည်တွင်းမှာလည်းစိုးရိမ်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်မြန်မာနိုင်ငံမှာကူးစက်မြန် Delta COVID မျိုးကွဲကြောင့် COVID တတိယလှိုင်းအတွင်းမှာကူးစက်မှုဒဏ်ကိုတော်တော်လေးခံခဲ့ရတဲ့အတွက်အခုအသစ်ထပ်ပေါ်လာတဲ့ဗီဇာပြောင်း Omicron ပိုးကူးစက်ပြန့်နှံ့မှုကိုပြည်သူတွေစိုးရိမ်နေကြပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုအောင်မြတ်သူကပြောပြမှာပါရှင်
အာဖရိကတိုက်တောင်ပိုင်းမှာစတင်တွေ့ရှိခဲ့တဲ့ဗီဇပြောင်းကိုဗစ်ရောဂါပိုးသစ် Omicron ရောဂါပိုးကူးစက်သူတွေကိုအာရှဥရောပနဲ့မြောက်အမေရိကတိုက်ကနိုင်ငံတချို့မှာတွေ့ရှိနေရတဲ့အတွက်မြန်မာနိုင်ငံစီကိုကူးစက်လာမှာကိုစိုးရိမ်သူတွေရှိနေပါတယ်။ COVID တတိယလှိုင်းမှာကူးစက်မြန် Delta မျိုးကွဲတန်ကြောင့်ကူးစက်သေဆုံးသူတွေများပြားခဲ့တာကြောင့်အခုလိုပိုးသစ်ထပ်မံကူးစက်မှာကိုစိုးရိမ်နေကြတာပါ။မကြာခင်အချိန်ကအထိ COVID ရောဂါကူးစက်သူများပြားခဲ့တဲ့ရှမ်းပြည်နယ်လာရှိုးမြို့နယ်ကပြည်တော်လက်ပရာဟိတဖွဲ့ကဦးမြင့်မော်ကသူ့စိုးရိမ်မှုတွေကိုအခုလိုပြောပါတယ
်ကျွန်တော်တို့ရောက်မှလည်းစိုးရိမ်နေရောက်ခဲ့ရင်လည်းကျွန်တော်တို့ဘက်ကသက်ဆိုင်ရာအဖွဲ့စီးရီးယားနေတော့မှကာကွယ်မှုတိတယ်မရှိဘူးဆိုတော့ကျွန်တော်မသိဘူးပေါ့ဗျာဒါပေမဲ့အခုပြောသလိုကျွန်တော်တို့ဒီကျွန်တော်အတက်နိုင်ဆုံးတော့ကျွန်တော်တို့ဒီကာကွယ်မယ်ဒါပေမဲ့ရောက်မလာဖို့တော့ကျွန်တော်တို့ဖြူတောင်းတယ်ပေါ့
လက်ရှိမြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုရောကျလာတာကြောင့်မျိုးနယ်တရားကြောမှာထုတ်ပြန်ခဲ့တဲ့ stay at home ကန့်သက်ချက်တွေကိုဖယ်ရှားပြီးတာအခုဆိုရင်17မျိုးတည်းသာကျန်မာတော့တယ်။အခြေခံပညာကျောင်းတွေကိုလည်းပြန်လည်ဖွင့်လှစ်ထားသလို covid စီကံချက်တွေကိုလည်းတဖြည်းဖြည်းဖြေလျှော့ပေးထားပါတယ်။ covid တတိယလှိုင်းတုန်းကလို့ထိမနိုင်သိမနိုင်ကူးစက်မှုတွေမဖြစ်ရလေအောင်ပြည်သူတွေအနေနဲ့ကျန်းမာရေးစီကံချက်တွေနဲ့အညီလိုက်နာသင့်တယ်လို့သက်ဆိုင်ရာတွေဘက်ကလည်းဗီဇမျိုးကွဲသစ် covid ထပ်မံကူးစက်မှုမရှိအောင်ကြိုတင်လှုပ်ဆောင်သင့်တယ်လို့လည်းရခိုင် covid စောင့်ရှောက်ရေးအဖွဲ့ကကိုဇော်လိုင်ထွန်းကပြောပါတယ
်။ဒီကနေ့နေဆာကွန်ဂရက်ပေါ့တွေပေါ့နော်ပြီးနောက်နေဆာနဲ့တိတွေ့နေတဲ့ဘင်္ဂလားဒေ့ရှ်တို့အိန္ဒိယတို့ကလာမဲ့လူတွေမှာအဲ့လိုမျိုးခိုးဝင်တောင်းခိုးဝင်လာတဲ့လူပဲဖြစ်ဖြစ်တည်ဝင်လာတဲ့လူပဲဖြစ်ဖြစ်အဲ့လူတွေမှာအဲ့လိုမျိုးပိုးတွေ့လျာလာရင်တော့ကျွန်တော်တို့ရခိုင်ဒေသမှာဒီပေါ့ကျွန်တော်တို့ဆိုဟိုစတုဒါလိုင်းရိုက်ချက်တော့နိုင်မဲ့အခြေအနေတော့ရှိပါတယ်။အဲကြောင့်ကျွန်တော်တို့နည်းနည်းဟိုအသင့်တီလောက်အသင့်တီနည်းနည်းပို့ထားမဲ့အခြေအနေတော့မြင်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေအပြင်စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းစီးပွားရေးကျဆင်းနေတာမို့ပြည်သူတွေစောင့်ဝင်နေပြီးပါကြက်တဲနေပါတယ်ဒီအချိန်မှာကျန်းမာရေးစီကံချက်တွေကိုလိုက်နာဖို့အဓိကအာရုံမစိုက်နိုင်ကြပါဘူးလက်ရှိကိုဗစ်ဗီဇမျိုးကွဲသစ်နဲ့ပတ်သက်ပြီးစီကံချက်တွေကိုကျန်းမာရေးဌာနကထုတ်ပြန်ပေးဖို့လိုအပ်တယ်လို့နိုင်ငံသားအဝင်ထွက်တွေကိုလည်းကြိုတင်စစ်ဆောင်ရွက်တာကိုလုပ်ပေးဖို့လိုအပ်တယ်လို့ရန်ကုန်ရှစ်တန်လင်နာရေးကူညီမှုအသင်းဥက္ကဋ္ဌဦးအောင်နိုင်ဝင်းကပြောပါတယ
်အလုပ်ကိုင်းကြီးကလည်းတဖြည်းဖြည်းနဲ့မင်းလေးရှားပါလာတယ်မင်းကြီးရှားတာဆက်ဆဲလာတယ်တော့စောင့်ဝင်နေဆက်ဆဲပြီးဖြစ်လာတယ်အဲ့တော့စောင့်ဝင်နေလုံးလန်းနေရတဲ့အတွက်ပြည်သူတွေမှာကကျမရီဘက်ကသိပြီးတော့ခုမထားနိုင်တဲ့အပိုင်းတွေလည်းရှိတာပေါ့နော
်။ကျမရီဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကတော့ကိုဗစ်ဗီဇမျိုးကွဲသစ်နဲ့ပတ်သက်ပြီးမကြာခင်သတင်းထုတ်ပြန်ပေးသွားဖို့ရှိတယ်လို့အခုလိုပြောပါတယ
်။ဟုတ်ကဲ့အဲ့ဒါတော့ကျွန်တော်တို့မကြာခင်လည်းထုတ်ပြန်မှုရှိပါတယ်နော်။တော်တော်စရာတော့ in process ဆိုတော့ဟိုကျွန်တော်ကြိုးတော့မပြောသေးပါဘူးနော်။ဟုတ်
ဟုတ်။မြန်မာနိုင်ငံတဝန်းကိုဗစ်ကရောဂါကာကွယ်ဆေးထိုးနှံမှုတွေကိုကြကြမြတ်မြတ်လုပ်နေရမှာအကြိမ်ပြည့်ထိုးပြီးသူ12တန်းနီးပါးရှိပြီးတကြိမ်ထိုးသားသူ9တန်းနီးပါးရှိတယ်လို့ကျန်းမာရေးဌာနကထုတ်ပြန်လာပါတယ်။လက်ရှိအသစ်ထပ်မံထွေးရှိတဲ့ COVID ဗီဇမျိုးကွဲဖြစ်တဲ့ Omicron ကူးစက်မှုတွေကြောင့် nangan choma, piwen gwen dinja muri, nangan jalari, piwen gwen baby narigo, satin lo soni jabare, asha daidega, Hong Kong ma, omekron yoga, bode gusa dugo, but mouse on twishi jabra.
ကိုအောင်မြတ်သူဟာတဆက်သေးပဲဒီအိုမိုက်ခရွန်ကိုဗစ်ရောဂါပိုးသစ်ကာကွယ်ရေးအတွက်ထိုင်းနိုင်ငံမှာဘယ်လိုပြင်ဆင်နေတယ်လဲဆိုတာကိုကြည့်ကြရအောင်ပါရှင်။အိုမိုက်ခရွန်ကိုဒီကာကွယ်တားဆီးနိုင်ဖို့ထိုင်းအစိုးရကအပူတပြင်းဆောင်ရွက်နေတယ်လို့ထိုင်းနိုင်ငံဂျမားရေးဒူဝင်ကြီးကမနေ့တနင်္လာနေ့ကပြောကြားလိုက်ပါတယ်။လောလောဆယ်အထိတော့ဒီရောဂါပိုးသစ်ကူးစက်သူထိုင်းနိုင်ငံမှာမရ ိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါရရှင်
။ကိုဗစ်ကရောဂါကူးစက်မှုအမြင့်ဆုံးအချိန်ကတည်းကူးစက်သူထက်ဝက်လောက်ရောကျနေတဲ့ထိုင်းနိုင်ငံမှာစီးပွားရေးလုပ်ငန်းတွေအထူးသဖြင့်ခရီးသွားလုပ်ငန်းတွေပြန်လည်နလန်ထူနိုင်ရေးအတွက်စတင်လှုပ်ဆောင်နေပြီဖြစ်ပါတယ်မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း60ကျော်ကခရီးသွားတွေအတွက်ကိုဗစ်စီကံချက်တွေဖြည့်လျှော့ပြီးနိုဝင်ဘာလ1ရက်နေ့ကနေစတင်ပြန်လည်လက်ခံပေးနေပါတယ်ဒီလိုအခြေအနေမှာပဲဗီဇပြောင်းကိုဗစ်ရောဂါပိုးအသစ် Omicron ကိုသတိပြုရမယ့်ကိုဗစ်ပိုးအသစ်အဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်လိုက်တာကြောင့်ဒီပိုးအသစ်ကိုကာကွယ်ပြင်ဆင်မှုတွေလုပ်နေပြီဆိုပြီးထိုင်းနိုင်ငံကျန်းမာရေးဝန်ကြီးဌာနဒုတိယဝန်ကြီးစာထစ်ဘီတူဒေချက်ကဒီကနေ့နိုဝင်ဘာလ29ရက်နေ့မှာပြုလုပ်တဲ့ပြည်သူ့ကျန်းမာရေးဗဟိုဌာနအစည်းအဝေးမှာအခုလိုပြောဆိုသွားပါတယ်ဗီဇပြောင်းကိုဗစ်ရောဂါပိုးသစ် Omicron နဲ့ပတ်သက်လို့ထိုင်းနိုင်ငံအနေနဲ့ကြိုတင်ကာကွယ်နိုင်ဖို့အတွက်ပြင်ဆင်မှုတွေကိုလှုပ်ဆောင်နေပါတယ်။တရင်အချက်လက်ဆိုင်ရာစုံစမ်းမှုတွေကိုလည်းအပူတပြင်းလှုပ်ဆောင်နေပါတယ်။ထိုင်းနိုင်ငံရဲ့ဓာတ်ခွဲခန်းပေါင်း300ကျော်မှာယောဂါရှာဖွေစစ်ဆေးချက်တွေအရတော့ဗီဇပြောင်းကိုဗစ်ရောဂါပိုးသစ် Omicron နဲ့ပတ်သက်လို့မတွေ့ရှိသေးကြောင်းပြောဆိုသွားတာပါ။ထိုင်းနိုင်ငံကသတ်မှတ်ရထားချက်အတိုင်းကိုဗစ်ကာကွယ်ဆေးတွေကိုတနိုင်ငံလုံးနဲ့ထိုးပေးနေတယ်လို့လည်းပြောကြားသွားပါတယ်။အာဖရိကတိုက်တောင်ပိုင်းနိုင်ငံတွေမှာစတင်တွေ့ရှိခဲ့တဲ့ဗီဇပြောင်း Omicron ကိုကိုဗစ်ကရောဂါပိုးသစ်ကူးစက်သူတွေအာရှကဟောင်ကောင်ပါဝင်အမေရိကန်နဲ့ဥရောပနိုင်ငံတချို့မှာတွေ့ရှိနေတဲ့အတွက်နိုင်ငံတချို့ကခရီးသွားကန့်သတ်ချက်တွေထုတ်ပြန်နေကြပါတယ်။ဂျပန်နိုင်ငံကယာယီပိတ်ထားမယ်ဆိုပြီးဂျပန်ဝန်ကြီးချုပ်ကလည်းဒီကနေ့မှပဲကြေညာခဲ့ပါတယ်
။外国人の入国については11月30日午前0時より全世界を対象に禁止をいたします。
တကမာလုံးကနိုင်ငံသားတွေဂျပန်နိုင်ငံကိုဝင်လာခွင့်ကိုနိုဝင်ဘာလ30ရက်နေ့တကောင်ချိန်ကစလို့တားမြစ်မှာဖြစ်တယ်ဆိုပြီးဂျပန်ဝန်ကြီးချုပ်ဖူမီအိုကရှိတာကပြောကြားခဲ့တာဖြစ်ပါတယ်။ထိုင်းကျန်းမာရေးဝန်ကြီးဌာနကတော့အာဖရိက၈နိုင်ငံကခရီးသွားတွေကိုဒီဇင်ဘာလကစပြီးပြည်ဝင်ခွင့်မပြုတော့ဘူးဆိုပြီးစနေနေ့ကကြေညာထားပါတယ်။ထိုင်းနိုင်ငံအနေနဲ့မြန်မာပါဝင်အင်းဒီနာချင်းနိုင်ငံအနေနဲ့နေဆက်တွေကို2022ခုနှစ်ထဲမှာပြန်ဖွင့်ပြီးရှေ့ပြောင်းလို့သမားတွေကိုတရားဝင်ခေါ်ယူနိုင်ဖို့အတွက်စီစဉ်ဆောင်ရွက်တာတွေလည်းရှိနေပါတယ်။လောလောဆယ်နေဆက်ဂိတ်တွေပိတ်ထားဆဲဖြစ်တာမို့မြန်မာနိုင်ငံဘက်ကတရားမဝင်ဝင်လာသူတွေလည်းနေစဉ်လိုလိုရှိနေပါတယ်။ကူးစက်မြန်ဒယ်တာပိုးသစ်ကူးစက်မှုကိုနိုင်ငံတော်များများမှထိန်းထားနိုင်ဖို့ရနေချိန်မှာနောက်ထပ်ဗီဇပြောင်းပိုးသစ် Omicron ကိုတွေ့ရှိခဲ့တဲ့အတွက်ကြိုတင်ကာကွယ်တားဆီးနိုင်ဖို့နိုင်ငံတွေကကြိုးစားနေကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးမှာပြောပြသွားတာပါအခုလိုထိုင်းနိုင်ငံကအခြေအနေကိုကြားခဲ့ရပြီးတဲ့နောက်မှာ Omicron COVID မျိုးကွဲသစ်ပြန့်နှံ့မှုကြောင့်မြန်မာနယ်စပ်ကုန်သွယ်ရေးတွေပြန်ဖွင့်ဖို့မရေရာဖြစ်နေတဲ့အခြေအနေကိုတင်ပြမှာပါပွင့်လင်းရာသီမှာလုပ်ငန်းတွေပြန်စတင်ဖို့အားယူနေတဲ့မြန်မာနယ်စပ်ကုန်သွယ်ရေးဟာဒီကိုဗစ်မျိုးကွဲသစ်ကြောင့်ပြန်ဖွင့်နိုင်ဖို့မရေမရာဖြစ်နေပါတယ်အထူးသဖြင့်အိမ်နီးချင်းတွေဖြစ်တဲ့ထိုင်းနဲ့တရုတ်နိုင်ငံမှာကိုဗစ်မျိုးစိတ်တစ်ကိုကာဝယ်ဖို့အစီအမံတွေစတင်လှုပ်ဆောင်နေတာမို့ပိတ်ထားတဲ့နယ်စပ်ဂိတ်တွေပြန်ဖွင့်နိုင်ပါမလားလို့လည်းစိုးရိမ်မှုတွေထွက်ပေါ်နေပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုသားညုံကပြောပြမှာပါရှင်
ထိုင်းတရုတ်စတဲ့နေဆက်ကုံသွေးအတွက်ရေးပါတဲ့အင်းဒီချင်းနိုင်ငံတွေရဲ့နေဆက်ဂိတ်တွေပြန်ဖွင့်ပြီးတော့နေဆက်ကုံသွေးရေးတွေပြန်စနိုင်ဖို့အရေးအယံမြင်နေရတဲ့အချိန်မှာပဲဗီဇပြောင်းကိုဗစ်ပိုးသစ် Omicron ကြောင့်လုပ်ငန်းတွေဆက်ပြီးတော့နှေးကွေးနေဦးမယ်လို့မြန်မာကုံသွေးတွေကခန့်မှန်းကြပါတယ်မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းစတင်ချိန်လောက်ကစပြီးတော့6လလောက်ပိတ်ထားရတဲ့မြန်မာနဲ့နေဆက်ကုံသွေးရေးကိုပြန်ဖွင့်လိုက်ပြီလို့တရုတ်ဘက်ကနိုဘလာ26ရက်နေ့မှာတပတ်တည်းကြေညာပြီးတော့မူဆယ်မြို့ကကျင်းစံကျော့နေဆက်ဂိတ်ကိုယာယီဖွင့်ပေးခဲ့ပါတယ် Dulu pian phwet pe lai bi me tiet ko kong ga 55 si be kong twe kwen ya lu a yin ga de po pi lo thu mla de chaung myama kong twe ri ga pyo ba de tiet ha kat yoga ko tait ali tha long pi lo na nai ngan kong twe yi pou man pian phit phu ga ro a chain pi ya lai me lu mu se nam khan ne sat kong twe mya a tin ye duok tha sain khin maung ga view ko pyo ba de
khu da pu yin ni lo ya a tin ma pi yu ba lo lo se ya lo no ya nong pi lo ma pyo na nga de ya kai nong lo
ဒီကိုဗစ်ကာလဒီကိုဗစ်မှုရတော့တော်တော်ဖက်ခဲ့တယ်သူတို့ပြင်တရုတ်နဲ့ကုန်တယ်မှုအကိုတိုးအရှမအိုမီကရွန်ကိုဗစ်ပိုးတဲ့ပထမဆုံးကူးစက်မှုဖြစ်နေဟောင်ကောင်ကျွန်းမှာစတင်တွေ့ထားပါတယ်စိုးရတဲ့ကူးစက်မှုတွေတကြောပြန်ဖြစ်လာမှာကိုတရုတ်စွာကစိုးရိမ်နေတဲ့ကြောင်းသတင်းတွေမှာရေးသားဖော်ပြကြပါတယ်
ကိုဗစ်19ရှင်သွန်းနေတယ်ဆိုတော့တနေ့ကဒီလိုဒီမှာအရမ်းမှန်ဘူးအပြည့်ချင်းအမြင့်ချက်နေတယ်ဆိုတော့ပုံစံမျိုးကဒါပေမဲ့ရောဂါကူးစက်မှုအဖြစ်ကိုထပ်ပေါ်လာတော့ဒါအန္တရာယ်များပြန်ပြီးသိနိုင်တယ်လို့ထင်တယ်။တောင်အာဖရိကတိုက်နိုင်ငံတွေမှာအိုမီကရွန်ကိုဗစ်မျိုးသစ်ကိုတွေ့ခဲ့ပြီးတဲ့နောက်နိုင်ငံတချို့ကပြည်ဝင်ခွင့်ပိတ်ပင်ကန့်သတ်ချက်တွေထုတ်ပြန်နေပါတယ် ထိုင်းနိုင်ငံကဆိုလို့ရှိရင်အာဖရိကနိုင်ငံရှစ်ခုကိုဒဇင်ဘာလ10ရက်နေ့ပြီးတော့ပြည်ဝင်ခွင့်ပိတ်တဲ့ဆိုပြီးတော့ကြေညာထားပါတယ်။တခြားယောဂကာကွယ်ရေးအစီအမံတွေကိုလည်းလှုပ်တွားဖို့ထိုင်းနိုင်ငံကြမ်းမာရေးတာဝန်ရှိသူတွေကပြင်ဆင်နေကြပါတယ်။
ဒီကအချိုးတော့မလုံထားအချိုးလုံးနေစင်သူတွေကကုန်စင်းလုံးနဲ့တက်တော့မှလည်းပိတ်တော့မှဆက်သူတွေကကြိုးပြီးလောင်ထားတော့မှလည်းကြောက်လို့ရောစိုးရင်တော့မတည်သူကနိုင်ငံမှာကြောက်မြောက်ရီနေဆက်ထိုင်းမြန်မာကုန်သွယ်ရေးကတော့ရင်ကလေးကအကန့်အသတ်နဲ့ထိုင်းဘက်ကလှုပ်ထားတာဖြစ်လို့ပိုးပြီးတော့ထူးခြားပြီးအပြောင်းလဲဖြစ်မှာမဟုတ်တဲ့အကြောင်းမြောက်ရီကုန်စီပို့ဆောင်ရေးလုပ်ငန်းရှင်တူဖြစ်တဲ့ကလို့ မြန်မာထိုင်းကုန်သွယ်မှုကအမေရိကန်ဒေါ်လာ1.35ကုန်ငါဘီလီယံရှိတယ်လို့2021ခုနှစ်ဇွန်လ30ရက်နေ့မှာမြန်မာကုန်သွယ်ထဏာကထုတ်ပြန်ပါတယ်။ဒါကပြီးခဲ့တဲ့ပန်နာရီနှစ်ကထက်ဒေါ်လာ53သက်တန်ကျော်နေသွားတာပါ။
အိန္ဒိယနဲ့မြန်မာနယ်စပ်ကုန်သွယ်ရေးကတော့လက်ရှိအချိန်ထိကိုပိတ်ထားဆဲဖြစ်ပါတယ်။ကုသညိုဦးပါရှင်။မကြာခင်ဒီဆက်မဲ့ဒီအပတ်စဉ်ကဏ္ဍတွေထဲမှာတော့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဒီငွေတိုက်စာချုပ်တွေရောင်းချနေမှုအခြေအနေကိုတင်ပြထားတဲ့စီးပွားရေးကဏ္ဍကိုနားဆင်ရဖို့ရှိပါတယ်။ VOA မြန်မာပိုင်းနနက်ခင်းအစီအစဉ်ကိုလှိုင်းတိုမီတာ300နှင့်40ကိုလို့ပြင်လှိုင်းလက်မီ
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamesechannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabamese ဖြစ်ပါတယ် VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်
အင်္ဂါနေ့နဲ့ခင်အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်နဲ့6နာရီခွဲပါပြီရှင်အခုဒုတိယပိုင်းနာရီဝယ်ဆက်လက်တင်ဆက်မဲ့အပတ်စဉ်ကဏ္ဍတွေထဲမှာတော့ဒီကျမတို့ဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာစတာတွေနဲ့အတူ
NUG အတွက်ကျောင်းဝင်ရရတယ်နံပါတ်1အချက်ကဒါဒီလူတို့ကလူကြီးကိုတရားဝင်သိမှတ်ကြည့်ရဆိုတဲ့ဒါအတိုးမရဘူးဆိုတာကောင်မဝင်ဝင်ထောက်ခံတယ်ဒါကြောင့်ဒီပို့ပြီးတော့လက်တွေ့ပါတယ်စက်တွေကြက်တယ်ဆိုတော့ကျွန်တော်ကယူဆတယ်
ဒါကတော့ NUG အစိုးရရဲ့ငွေတိုက်စာချုပ်ရောင်းချနေတဲ့အခြေအနေကိုတင်ပြထားတဲ့စီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုကြည့်ကြရအောင်ပါရှင်။ပြဆက်ပွဲတော်အတွက်ရိုမီးနီးယားအကျဉ်းတောင်တဲကအကျဉ်းသားတွေတရုတ်ဆောင်တွေအဖြစ်ပြောင်းလဲဖျော်ဖြေခဲ့တဲ့အကြောင်း AP သတင်းဆောင်မကိုအခြေခံပြီးတော့ကိုအောင်မြတ်သူကတင်ပြမှာပါရှင်။
စနေနေ့တာကာလဟာရူမီးနီးယားအချင်းထောင်တွေကထောင်သားတွေကိုတရုတ်ဆောင်တွေအဖြစ်ဘူချရက်မြို့ရဲ့နာမည်ကျော်နော်တေရာပြားဆက်ယုံကြီးကိုရောက်ရှိလာစေခဲ့ပါပြီ။ဒီနှစ်ပြားဆက်အတွက်အချင်းသား900လောက်ပါဝင်ထားပါတယ်။ထောင်သားတွေရဲ့ပွဲတော်ကိုရူမီးနီးယားအမျိုးသားအချင်းဦးစီးဌာနကကျင်းပပေးတာပါ။ဒီနှစ်တော့ဂျီလာဗာနဲ့ရိုဟိုဗာထောင်ကထောင်သားတွေဟာကပ်ပေးကြောက်သူတို့ရဲ့ဖျော်ဖြေမှုတွေကိုအချင်းယုံလောက်ပဲပရိသတ်အနေငယ်နဲ့ကျင်းပနေတာဖြစ်ပါတယ်။ဂျီလာဗာထောင်ကအကျဉ်းသားမာရီယွန်ဖလော်ရင်ကတော့အခုလိုပြောပါတယ
်ယုတ်ကွန်စီဒါကတော့ဆာမီကရဆွန်တမကူ
အခုကပ်ဘေးကြောင့်ကျွန်တော်တို့အားလုံးအလွန်ခက်ခဲတဲ့ဘဝရဲ့အခိုက်အတန့်တွေကိုဖြတ်သန်းနေကြရတယ်လို့ထင်ပါတယ်ဒီပြဇက်ယုံကြီးကကျွန်တော်တို့ကိုပြောင်းလဲသွားစေပါတယ်အစပိုင်းမှာအတော်လေးခက်ခဲခဲ့ပါတယ်ဘလို့တရုတ်ဆောင်ရမလဲစင်ပေါ်မှာဘာလုပ်ရမလဲဘာရီဆက်ပြီးဖြစ်မလဲစိတ်တွေရှုပ်ထွေးလာတာပဲဖြစ်ဖြစ်ဒါမှမဟုတ်တခြားဘာပဲဖြစ်ဖြစ်ပေါ့နောက်ဆုံးတော့ဒီစိတ်ခံစားမှုတွေတဖြည်းဖြည်းပျောက်ကွယ်သွားတာပါပဲ
ဒီညနေတော့ဂျီလာဗာထောင်ဇက်အဖွဲ့ကငါတို့အားလုံးပဲအမားလုံးကြတယ်ဆိုတဲ့ပြဿက်ကိုကပြမှာဖြစ်ပါတယ်ကိုပြုခဲ့သမျှရောင်မြန်ဟတ်တဲ့အခိုက်တန့်လေးတွေလို့ဖြစ်ရပါတယ်လို့ဒရိုက်တာလုပ်တဲ့ Vasanel Berlin ကပြောပါတယ
်ပြဿပကရကာရစဗာဂျူကာ
ဒီဂရီတင်ဆက်မဲ့ပြဿက်ကတော့ကျွန်တော်တို့ကြုံတွေ့နေရတဲ့အခက်အခဲတွေရယ်ကျွန်တော်တို့ဒီအခက်အခဲတွေကိုဘယ်လိုမျိုးကျော်ဖြတ်မယ်ဆိုတာရယ်အမားလုံးပြီလို့ရှိရင်ဖြစ်တတ်တဲ့အန္တရာယ်နဲ့ဘလို့အချင်းညီမျိုးပဲဖြစ်ဖြစ်အမားဆိုတာဖြစ်တတ်တဲ့သဘောတွေကိုတိဆက်ပေးမှာပါဘသူမဆိုသူတို့လူနေရာမျိုးကိုရောက်ရှိသွားနိုင်ပြီးတော့သူတို့ကျင်းသားတွေဟာလည်းတာမန်လူလောကတွေကိုပြန်လဲရောက်သွားနိုင်တယ်ဆိုတာမျိုးကိုဒီပြဆက်ကရည်ရွယ်ပါတယ
်အကျဉ်းသားတွေဖို့တော့ပြဆက်တရုပ်ဆောင်ရတဲ့အတွေ့အကြုံဆိုတာကကိုကိုကိုပြန်လဲရှာဖွေတွေ့ရှိဖို့နဲ့တကူကိုတူနားလည်မှုရစေဖို့ကုထုံတစ်မျိုးလည်းဖြစ်ပါတယ်ပြဆက်အဖွင့်ကိုတကူတဲ့ကွက်စိတ်ဟောတဲ့ပုံစံမျိုးနဲ့စတင်ပြီးတော့ဒီနှစ်အတွက်တီးဖြတ်ထားတဲ့ကပီဆိုကြီးတဲ့ကလူသားဆန်မှုတွေအကြောင်းနဲ့တူဦးပေါ်တူသနာကျင်နာမှုတွေအကြောင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ရိုဟိုဗာထောင်ရဲ့ဆူယာပြဇက်အဖွဲ့ကပြဇက်ဒုတိယပိုင်းကိုတင်ဆက်မှာဖြစ်ပြီးတော့ဆိုင်းဆရာအယ်ဘတ်ကမူးရဲ့ဝတ္ထုကိုမှီညမ်းထားတဲ့ The State of the Seas လောက်ကျန်ခံရတဲ့နိုင်ငံတော်ဆိုတဲ့ပြဇက်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဂျူလီယန်ဂလစ်တာကဒရိုက်တာဖြစ်တင်ဆက်မဲ့ဒီဇက်လက်မှာအတ္တမာနဩဇာအာဏာအကြောက်တရားရေစွမ်းတတိစိတ်ချယုံကြည်မှုနဲ့ချစ်ချင်းမြတ်တာစားရရီနဲ့ဆက်ဆက်တင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီပြဇက်နဲ့ပြဇက်မတိုင်မီအစမ်းလေးကျင်တော်တွေကနေအကျဉ်းသားတွေဟာသူတို့ရဲ့ဖန်တီးမှုစွမ်းရည်ကိုပြသဖို့အခွင့်လန်းကောင်းတွေကိုရစေမှာဖြစ်ပါတယ်။ယေဟောဗာထောင်ဟာအကျဉ်းသားတူဖြစ်တဲ့ဗာရရယ်ကတော့သူ့ရဲ့တရုပ်ဆောင်ခြင်းတဒနာကိုအခုလိုပြောပါတယ
်။
တရုပ်ဆောင်လဲဆိုတာကလေကားတစ်စင်းကိုတက်တရားတလို့ပါပဲ။မြင့်မြင့်တက်လေ
သူကပြတဲ့အရာတွေကိုအရာတွေမြင်ရလေဖြစ်မြင်ရလေဖြစ်ပြီးတော့အသက်စမ်းတွေကိုသင်ယူလေ့လာနိုင်မှာဖြစ်ပါတယ
်ဒါရိုက်တာဂျူလီယန်ဂလစ်တာအတွက်ကတော့ပြဆက်ကခြင်းဆိုတာကလူအဖွဲ့စည်းတဲ့ကိုပြန်လဲပေါင်းစပ်နိုင်မှုမျိုးစေ့ချပေးတာပဲလို့ဆိုပါတယ
်trattato ci vorrà realizzare queste cinque
sere တို့ရဲ့ဖြစ်ပြင်ပြောင်းလဲရေးကတဆင့်ချင်းသွားတာဖြစ်ပြီးအစမ်းလေ့ကျင့်ကာလတွေအတွင်းကသူတို့လေ့ကျင့်ကြတာတွေဟာ5လ6လလောက်ကြာတဲ့အခါမှာသူတို့ကိုပြောင်းလဲစေခဲ့ပါတယ်သူတို့ငကိုအကျင့်ဟောင်းနေစီပြန်မသွားတော့ဘူးဆိုတာကိုသူတို့သိမြင်နားလည်လာကြမှာဖြစ်ပါတယ်ဒါပေမဲ့လည်းအားလုံးကသူတို့အပေါ်မူတည်ပါတယ်ကျွန်တော်တို့အားလုံးထောက်ပံ့ပေးထားပါတယ်လူသားတိုင်းသူတို့ဆန္ဒရှိရင်ရှိသလောက်အခွင့်အလမ်းနဲ့ပျော်ရွှင်မှုကိုရယူနိုင်တယ်လို့ယုံကြည်ပါတယ်သူတို့တကယ်ဆန္ဒပြင်းပြပြီးဒီနိလန်အတိုင်းလှုပ်ဆောင်မယ်ဆိုရင်ပေါ့လေ
အစမ်းလေ့ကျင့်မှုတွေကိုထောင်ထဲမှာပဲလှုပ်ဆောင်ကြရပြီးနောက်ဆုံးတစ်ခေါက်လူကျင့်မှုကိုတော့တကယ်စင်မြင့်ပေါ်မှာလှုပ်ဆောင်ကြရတာဖြစ်ပါတယ်တို့ပြမယ်လေစင်မြင့်ပေါ်ကကားလေးချပြီးတာနဲ့သူတို့ရဲ့အပြစ်ဒဏ်တွေကိုဆက်လက်ပေးဆက်ဖို့အတွက်တရုတ်ဆောင်တွေကိုတည်ဆောင်သွားမဲ့ထောင်ကားတွေကတော့ အသင်ဆောင်ဆောင်လျက်ရှိနေပါတယ်ခင်ဗျာ12နှစ်တာကာလ
VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်သံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါမှာလူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtelset 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကိုVOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါရှင်။မကြာခင်မှာတော့ဒီစက်ပစ္စည်းကိုယ်တိုင်ပြင်ခွင့်တောင်းနေကြသူများအကြောင်းပြောပြထားတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုကြည့်ရှုနားဆင်ရဖို့ရှိပါတယ်။အခုတော့စီးပွားရေးကဏ္ဍကိုအရင်ဆုံးတင်ဆက်မှာပါ။အတိုးမရပဲနှစ်နှစ်သက်တမ်းပြည့်ချိန်မှာငွေရင်းအတိုင်းပြန်လည်ထုတ်ယူနိုင်မဲ့ငွေတိုက်စာချုပ်တွေကိုကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကရောင်းချနေပါပြီ။ဒေါ်လာတန်းချီရနေပြီလို့လည်းပြောဆိုထားပါတယ်။စစ်ကောင်စီဘက်ကတော့ NUG ရဲ့ငွေတိုက်စာချုပ်တွေကိုဝယ်သူတွေအပေါ်မှာအေးအေးယူအပြစ်ပေးခံရနိုင်တယ်လို့ပြောဆိုထားပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကီထိုက်ကတင်ပြထားပါတယ်ရှင
်။ဆီယနာသိမှုဆန့်ကျင်ရေးအတွက်ရန်ပုံငွေအဖြစ်ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကအမေရိကန်ဒေါ်လာ100ဒေါ်လာ500ဒေါ်လာ1000နဲ့ဒေါ်လာ5000တန်ငွေတိုက်စာချုပ်4မျိုးကိုနိုဝင်ဘာလ22ရက်နေ့တနင်္လာနေ့မှာစပြီးရောင်းပါတယ်။ပြည်ရင်းမှာရောပြည်ပမှာပါ NUG ရဲ့ငွေတိုက်စာချုပ်တွေကိုစိတ်ဝင်စားနေကြပါတယ်။ရန်ကုန်ကကိုစီယာကျော်က VOE ကိုအခုလိုပြောပါတယ
်။ဝယ်အကောင်းတာပေါ့။အခုဆိုရင်လည်းနိုင်ငံတကာမှာလည်းသတင်းတွေကအကောင်းကြီးတိုင်းမှာပါလာပြီ။ဒါပဲပြောပြော NUG အတွက်ရန်ကုန်ဝင်ရတယ်။နံပါတ်1အချက်ကသာဒီလူတို့ကလူကြီးကိုအေးအဝင်တိမှန်ရှိနေဆိုတော့ဒါသာတိုးမရဘူးဆိုတာကမှဝိုင်းဝန်း၆ခန်းနဲ့ဒါသာပို့ပြီးတော့လက်တွေ့ပါတယ်ဆက်တည်ကြကြလို့လည်းကျွန်တော်ယူဆတယ
်အမေရိကန်အခြေစိုက်စီးပွားရေးပညာရှင်တူဖြစ်တဲ့ဦးစိန်ထေးကလည်းသူ့အသည့်တွေထဲမှာ NUG ရဲ့ငွေတိုက်စာချုပ်ကိုဝယ်ယူဖို့စိတ်အားထက်သန်နေသူတွေရှိတယ်လို့ VOA ကပြောပါတယ
်အနောက်ကပဲကျွန်တော်တို့ဆိုရင်ကျွန်တော်တို့နိုင်ငံသားမှာရောက်ကျွန်တော်ငွေချင်းတွေကဒါတွေဝယ်ဖို့သူတို့လုပ်နေကြ
NUG ကရောင်းတဲ့ငွေတိုက်စာချုပ်ကအတိုးမရပါဘူး။ငွေတိုက်စာချုပ်သက်တမ်းနှစ်နှစ်ပြည့်ချိန်မှာငွေရင်းအတိုင်းပြန်လည်ရွေးနိုင်တယ်လို့ဖော်ပြပါတယ်။ငွေတိုက်စာချုပ်ကိုလည်းသက်တမ်းနှစ်နှစ်မပြည့်ခင်ပိုင်ရှင်ပြောင်းလို့မရပါဘူး။ NUG ကဖွင့်ထားတဲ့ပြည်ပပန်းစင်းကိုငွေလဲဝယ်ယူချက်ရမှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ငွေတိုက်စာချုပ်တွေရောင်းချပြီးနှစ်ရက်အတွင်းအမေရိကန်ဒေါ်လာ9သန်းကျော်ရထားပြီလို့ NUG ရဲ့အွန်လိုင်းရေဒီယိုကနေထင်ညာခဲ့တယ်လို့နိုင်ငံတကာသတင်းမီဒီယာတချို့မှလည်းဒီအကြောင်းစိတ်ဝင်စားမှုရခဲ့ပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်း NUG ရဲ့ငွေတိုက်စာချုပ်အရောင်းဝယ်နဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲမှာအခုလိုဖြေကြားသွားပါတယ်
။အဲသူတို့အနေနဲ့ငွေတိုက်စာချုပ်ရောင်းနေတယ်ဆိုရင်ဟာလည်းရှိပါတယ်။တချို့ဟိုသူတို့အတွက်ဒါလော်ဘီလုပ်နေတဲ့ဒါမီဒီယာတွေလည်းရှိပါတယ်လော်ဘီလုပ်နေတဲ့မီဒီယာတွေကဘလောက်ရောင်းလိုက်ရပြီပါညာအခြေမြင့်ဒါတော့သူတို့အခြေမြင့်နဲ့သူတို့ပေါ့လေဒါပြောတာတွေလည်းရှိပါတယ
် NUG ရဲ့ငွေတိုက်စာချုပ်ဝယ်သူတွေလည်းအကြမ်းဖက်တိုက်ဖျက်ရေးဥပဒေကန့်သတ်ချက်တွေနဲ့ညှိစွန်းနိုင်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကသတင်းစာရှင်းလင်းပွဲမှာပြောပါတယ် NUG ရဲ့ငွေတိုက်စာချုပ်ကိုပြည်တွင်းမှာဝယ်ယူသူသိမ့်မရှိဘူးလို့လည်းသူကသတင်းစာရှင်းလင်းပွဲမှာပြောပါတယ်
အကျွန်တော်သိရတာကတော့ဒီနိုင်ငံအတွင်းကနေပြီးဝယ်ယူတဲ့ဟာတော့ရှားပါတယ်သူကတော့ဟိုဘောနော်အဲပြည်ပကနေပြီးမှပြည်ပကနေပြီးတော့ကြထောက်ပံ့တဲ့ဟာကိုတနည်းအားဖြင့်ပြည်ပကနေထောက်ပံ့တဲ့ဟာကိုငွေမဲကိုဝယ်ယူလုပ်ဖို့အတွက်အဲအဓိကရည်ရွယ်တဲ့လူပဲကျွန်တော်တို့ကတော့ယူဆပါတယ
်ပြည်ပကထောက်ပံ့မှုလို့ဆိုပေမဲ့လည်းပြည်ပရဲ့ဘလို့ထောက်ပံ့မှုလဲဆိုတာကိုတော့ဗိုလ်ချုပ်ဇော်မင်းထွန်းကရှင်းပြမသွားပါဘူးပြည်ရင်းကနေငွေလွှဲဝန်ဆောင်မှုနဲ့လုပ်နေသူတွေလည်းရှိပါတယ်လို့သူကပြောပါတယ
်တချို့လဲ အဲတိလျက်နဲ့လုံနေရတော့ရှိတယ်တချို့လည်းတိလျက်တော့တိတာတော့အာလော်ဘီအနေနဲ့လုတ်တဲ့ဟာတွေလည်းရှိတာပေါ့ဒါတွေကတော့ဘာလို့ဆိုကြဒါ KB ကနေတဆင့်ငွေတွေပေါ့နော်ပွားပေးတာတို့ KB ကနေဆင့်ဆောင်ရွက်တာတို့အဲဒါတွေကလည်းဒီဥပဒေနဲ့အညီဥပဒေနဲ့ညီစွန်းနိုင်ကြောင်းကျွန်တော်တို့ဒါပြည်သူလူထုကိုလည်းကျွန်တော်တို့အသိပေးလို့
ဒါပေမဲ့လည်းပြည်ရင်းမှာရောပြည်ပရောက်မြန်မာတွေချမ်းမှာပါNUG ရဲ့ငွေတိုက်စာချုပ်ကိုဝယ်ယူနေသူတွေဝယ်ယူလိုသူတွေရှိနေပါတယ်။ဂျပန်ရောက်မြန်မာတွေထဲမှာလည်း NUG ကရောင်းချတဲ့ငွေတိုက်စာချုပ်ကိုဝယ်ယူထားသူတွေရှိကြောင်းဂျပန်ရောက်မြန်မာနိုင်ငံသားများအသင်းရဲ့ဥက္ကဋ္ဌဦးတန်းဆွေက VOA ကိုပြောပါတယ်
။ဒီငွေစုစာချုပ်ကိုသူတို့ဝယ်ခြင်းနဲ့ဒါသူတို့ရဲ့ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးချုပ်ကိုသူတို့တာဝန်ပတ်သက်ခွင့်ရခွင့်ပြနေတယ်ပေါ့လေ။သူတို့ကအကျိုးပြလည်းမရှိဘူးဒါပေမဲ့သူတို့ဘယ်လိုလုပ်ရဆောင်ပြီ
အတိုးလည်းမရတတ်မှတ်သက်တမ်းပြီမှငွေအရင်းပြန်ရမယ် NUG ရဲ့ငွေတိုက်စာချုပ်ဟာနိုင်ငံတကာဗဟိုဘဏ်တွေကထုတ်ရောင်းနေတဲ့ငွေတိုက်စာချုပ်တွေနဲ့ဘာများကွာခြားမှုရှိနေပါသလဲအမေရိကန်အခြေစိုက်စီးပွားရေးပညာရှင်ဦးစိန်ထေးကအခုလိုပြောပါတယ်အ
ဲ့တော့အဲ့ဒီနေရာမှာဒီလက်ရှိသူတို့ NUG ရဲ့ကျွန်တော်တို့သိသလောက် NUG ဆိုတာဖွင့်အနေနဲ့လည်းပဲအတူအနေနဲ့တော့သူတို့မပေးဘူးဒါ။တာမာဆိုရင်တော့သူတို့ဘောင်းနေပါလိမ့်ဆိုတာကတော့သူအတူပေးတာပေါ့လေနော်။ဒါပေမဲ့အတူမပေးတော့ဘဲနဲ့သူတို့ကတက်တန်းကာလကျွန်တော်သိတော့နှစ်အတွင်းမှာဒီဟာကိုသူတို့မှန်းတာတဲ့ဘောပေါ့နော်။နှစ်အတွင်းမှာဒီဘောင်းတွေကိုပြန်လဲပြီးမှသူတို့ဆိုးရဖြစ်လာတဲ့အခါမှာပြန်လဲပြီးဒါတွေကိုပြန်ပြီးတော့ပေါ့နော်။ပြန်အမ်းမယ်ဟဲ့လား။အဲ့ဒီဘောနဲ့လို့တာဖြစ်တဲ့အတွက်ကြောင့်အတူအနေနဲ့သူတို့ကတော့မပေးဘူးပေါ့ဗျာ။ဒီသဘောပါခင်ဗျာ။
NUG ရဲ့ငွေတိုက်စာချုပ်ဝယ်ယူသူတွေဟာအကျိုးအမြတ်ထက်နိုင်ငံရေးအရာအပိမှုကပိုများတယ်လို့လည်းဥစိန်ထေးကရှုမြင်ပါတယ်
။ဒီလိုပြပမှာရှိနေတဲ့ပြည်သူလူထုတွေကတိုင်းပြည်ရဲ့ဒီမိုကရေစီလမ်းကြောင်းကိုတွားဖို့အတွက်လက်ရှိလှုပ်ရှားနေတဲ့ရွေးချက်ကဒါကိုကူညီတဲ့သဘောနဲ့သူတို့ကဝယ်ပြီးတဲ့သဘောပဲ။ပြောချင်တာဗန္နာငွေကိုကူညီပြီးပြည်သူတွေကပြန်ဖြစ်ပြတဲ့သဘောပါခင်ဗျာ။
NUG ဘက်ကငွေတိုက်စာချုပ်ရောင်းရငွေတွေကိုဘယ်လိုအသုံးချမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောဆိုမထားပါဘူး။နှစ်နှစ်သက်တမ်းပြည့်ချိန်မှာငွေတိုက်စာချုပ်ဝယ်ယူထားသူတွေပြန်ရွေးယူနိုင်မယ့်အခြေအနေကရောဘယ်လိုရှိနိုင်ပါသလဲ။စီးပွားရေးပညာရှင်ဦးစိန်ထေးကတော့အခုလိုရှုမြင်ပါတယ်
။ပြည်သူလူထုကိုကူညီတောင်းတာဒါကြောင့်လည်းပြည်သူလူထုကလည်းစာချုပ်စာတမ်းကိုဝယ်တာမတူတာဗမာပြည်ရဲ့အခြေအနေကတော်လန်ရေးအတွက်လိုအပ်တဲ့ကူညီမှုကိုပေးတဲ့အတွက်ကြောင့်ဝယ်တဲ့လူတွေလည်းတိုးမမျောဘူး။ကျို့ဆိုကျွန်တော်တို့ကြားလာအဲဒီတစ်ချိန်မှာအကြေအစိုးရဖြစ်လာရင်တရားဝင်ပါနော်။နည်းနည်းလောက်တော့မှသူဖြစ်မလို့မှန်းထားတယ်။အဲဒီတော့မှဖြစ်လာခဲ့ရင်တချို့လူတွေကဒီကွယ်ဒီပိုက်ဆောင်ပြန်တော်သူကမီဘူး။လူတွေတော့ဆိုသုံးပြတဲ့လူရှိ
။စီပွားရေးကဏ္ဍပါရှင်မတ်တင်ကြီးထိုက်ကတင်ဆက်ခဲ့တာပါအခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါအတိုးမရပဲဒီကံပါရှင်ကဘာကြီးမှာ electronic ဆက်ပစ္စည်းအမှိုက်တွေများတဲ့များလာနေချိန်မှာဥရောပတိုက်သားတချို့ကတော့ဒီဆက်ပစ္စည်းတွေကိုကိုယ်တိုင်ပြင်ဆင်ခွင့်ရအောင်ဥပဒေပြဋ္ဌာန်းပေးဖို့တောင်းဆိုလှုပ်ရှားလာကြပါတယ်ပစ္စည်းတစ်ခုမဝယ်ခင်မှာဒီပစ္စည်းကိုဘလောက်လွယ်လွယ်ပြင်နိုင်မလဲဆိုတဲ့အညွှန်းကိုပါထုတ်လုပ်သူတွေထည့်သွင်းဖော်ပြပေးဖို့လဲတောင်းဆိုနေကြတဲ့အကြောင်းမက်ဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ရှင
် Smart လက်ကင်ဖုန်းတွေအပါအဝင် electronic ပစ္စည်းတွေဘလောက်ဈေးကြီးပေးပြီးပဲဝယ်ထားပါစေ။အဲ့ဒီပစ္စည်းတွေပြတ်သွားလို့ပြင်ကျင်နေဆိုရင်ကိုယ်တိုင်ပြင်ခွင့်မရှိပါဘူး။မိုဘိုင်းခွင့်ဥပဒေမှတ်ပုံတင်ထားတဲ့မိုဘိုင်းခွင့်တွေကြောင့်ကိုယ်တိုင်ပြင်ထည့်ရင်တောင်မှ American ပြည်ထောင်စုကပြည်내အများစုအပါအဝင်နိုင်ငံတော်တော်များများမှပြင်ခွင့်လက်မှတ်မရှိသူတွေဥပဒေအရပြင်ပိုင်ခွင့်မရှိပါဘူး။ဆက်ကိုကိုယ်တိုင်ဖွင့်ကြည့်လိုက်တာနဲ့ warranty အမှခံပြတ်သွားပြီးတော့ပစ္စည်းကုမ္ပဏီကအယောပေးတာတို့ပြင်ပေးတာတို့မလုပ်တော့ပါဘူး။ဒါကြောင့်လွယ်လွယ်ဝယ်နိုင်တဲ့ electronic ပစ္စည်းမျိုးတွေကိုလူတွေကပြင်နေတော့ပဲလွှင့်ပြစ်လိုက်ပြီးတော့အသစ်ဝယ်သုံးနေကြတာပါ။ဒါကြောင့်လည်းကမ္ဘာကြီးမှာ electronic အမှိုက်တွေပိုပိုများလာနေပါတယ်။လေလာမှုတွေအရဒီကမ္ဘာလုံးမှာနှစ်စဉ် electronic အမှိုက် metric ton တန်း20ကနေတန်း50ကြာထွက်နေပါတယ်။တချို့ကပြန်သုံးလို့ရပေမဲ့အများစုကပြန်သုံးလို့မရကြပါဘူး။အထူးသဖြင့် care တို့ mercury တို့ပါတဲ့ electronic ပစ္စည်းတွေကတကယ်ကိုအမှိုက်တွေဖြစ်သွားတာပါ။ဒီပြဿနာကြီးကိုရှင်းချနိုင်ဖို့အတွက်ရောမလိုဘဲနဲ့ electronic ပစ္စည်းသစ်တွေမဝယ်ရအောင်မှာright to repair ကိုယ်တိုင်ပြင်ဆင်ခွင့်ဥပဒေတွေပြဋ္ဌာန်းပေးဖို့အတွက်တောင်းဆိုလှုပ်ရှားမှုတွေလည်းရှိလာနေပါတယ် ဥရောပကဗြိတိန်နဲ့ပြင်သစ်နိုင်ငံတို့မှာဒီလိုဥပဒေတွေရှိနေပြီးမို့ဂျန်တဲ့နိုင်ငံတွေကလည်းတောင်းဆိုနေကြပါတယ်အထူးသဖြင့် EU ဥရောပသမဂ္ဂအနေနဲ့လက်ရှိပြဋ္ဌာန်းထားတဲ့ဥပဒေတွေထက်ကိုပိုပြီးတော့ပြည့်စုံတဲ့ဥပဒေသစ်တွေချမှတ်ပေးဖို့တောင်းဆိုနေကြတာပါဥပဒေပြဋ္ဌာန်းဖို့တောင်းဆိုနေတဲ့တစ်ချိန်တည်းမှာပဲဆက်ပစ္စည်းအဟောင်းတွေပြင်ဆင်ပေးနေတဲ့အလုပ်ရုံတွေလည်းရှိလာနေပါတယ်ဒန်မတ်နိုင်ငံကိုပန်ဟေဂန်မြို့တော်မှာဆက်ပြင်တတ်သူပရာဟိတာတွေကပြက်နေတဲ့ဆက်ပစ္စည်းဟောင်းတွေကိုပြင်ပေးနေကြပါတယ
် We have to take care of the planet
ကျွန်တော်တို့ရဲ့ကမ္ဘာကြီးကိုကျွန်တော်တို့ကယူဆိုင်ဖို့လိုပါတယ်အရင်နေထိုင်တဲ့ပုံစံမျိုးတိုင်းဆက်သွားနေလို့မဖြစ်တော့ပါဘူးဒါကြောင့်ပြန်ပြင်သုံးလို့ရနေတာနဲ့လွယ်လွယ်လှုပ်ပစ်လိုက်တာမျိုးမလုပ်အောင်စီယုံနဲ့လှုပ်ရှားမှုစလုပ်ကိုလုပ်ရမှာဖြစ်ပါတယ
်သူတို့ရဲ့ပရာဟိတာအဖွဲ့ဖြစ်တဲ့ Rebel Cafe Denmark ကိုလွန်ခဲ့တဲ့6နှစ်ထဲကစတင်တည်ထောင်ထားတာပါဒန်မတ်၊နော်ဝေး၊ဆွီဒင်စတဲ့စကန်ဒီနေးဗီးယားနိုင်ငံတွေမှာဆက်ပစ္စည်းဟောင်းတွေကိုလိုက်ပြီးတော့ပြင်ပေးနေတာဖြစ်ပါတယ်။သူတို့ယာယီအလုပ်ရုံဖွင့်ထားတဲ့နေရာကိုကိုပြင်ကျင်တဲ့ဆက်ပစ္စည်းတွေယူလာရင်ပရာဟိတာဆက်ပစ္စည်းတွေကအခမဲ့ပြင်ပေးကြပါတယ
်။ My radio was broken and I didn't want to replace it when
I'm and my radio လေးပြတ်သွားလို့နီးပြတ်တာကနည်းနည်းလေးပါပဲ။ပြန်ပြင်ပြီးသုံးလို့ရနေသေးတော့ဒါကိုလှည့်ပြပြီးအစ်စ်ဝယ်တာမျိုးလည်းမလုပ်ချင်ဘူးလေ။
ဥရောပတိုက်သားတယောက်မှာအီလက်ထရောနစ်အမိုက်တစ်နှစ်ကို16ကီလိုဂရမ်ကျော်ထွက်တယ်လို့စစ်တမ်းလေးလာမှုတွေကပြောပါတယ်။အဲ့ဒီအမိုက်တွေကထက်ဝက်ကပြတ်သွားတဲ့အိမ်သုံးဆက်ပစ္စည်းတွေဖြစ်ကြပါတယ
်။ One of the reasons why it's growing so fast right now is that it's everywhere.
ချင်းတို့တွင်တော်တော်လေးကြေကြေပြန့်ပြန့်ဖြစ်လာတဲ့အဓိကအကြောင်းအရာတစ်ခုကသတင်းတွေထဲမှာပါလာတာကြောင့်ဖြစ်ပါတယ်။လူတိုင်းဒီအကြောင်းသိရှိပြောလာကြပါပြီ။ပြည်ထနာကနိုင်ငံရေးသမားတွေကိုတိုက်တွန်းရင်2030ခုနှစ်မှာတခုခုလုပ်မယ်ဆိုတာမျိုးပြောကောင်းပြောပါလိမ့်မယ်။ဒါပေမဲ့ကျွန်တော်တို့အဲ့ဒီအချိန်ထိမစောင့်နိုင်ပါဘူး။အခုချက်ချင်းစလုပ်ဖို့ကိုလိုနေပါပြီ
။ဆွီဒင်နိုင်ငံကတော့ဆက်ပစ္စည်းပြင်ဆင်ကားနဲ့ဆက်အပိုပစ္စည်းတွေအတွက်အခွန်ကိုလျှော့ကောက်ပါတယ်။တကယ်တော့ electronic ပစ္စည်းတွေဟာအနည်းနဲ့အများသဘာဝပတ်ဝန်းကျင်ညစ်ညမ်းစေတဲ့ပစ္စည်းတွေဖြစ်တယ်လို့ဆွီဒင်နိုင်ငံမယ်လ်ဘုန်းမြို့ကဆက်ပြင်ကဖေးဘုတ်အဖွဲ့ဝင်ကရှင်းပြပါတယ်။
When we think about electronics, a lot of the carbon emissions are what we call upstream.
Electronic ပစ္စည်းတွေအကြောင်းကျွန်မတို့စဉ်းစားရင်ကာဗွန်ဒိုင်အောက်ဆိုက်တန်းွေထုတ်လွှတ်မှုကအမြင့်ဘက်ကိုတက်နေပါတယ်။ဒီပစ္စည်းတွေထုတ်လွှတ်တဲ့ကကာဗွန်ဒိုင်အောက်ဆိုက်တန်းွေတွေဖြစ်စေနေပါပြီ။ဖုန်းတွေထဲမှာပါတဲ့သတ္တုတွေကိုတူးဖော်တဲ့အချိန်ဖုန်းတွေလုတ်တဲ့အချိန်မှာကိုညဉ့်ညမ်းလေတွေလေထုထဲကိုထုတ်လွှတ်နေပြီးသားပါ။ကျွန်မတို့လက်ထဲဖုန်းတွေရောက်မလာခင်ကတည်းကဖြစ်နေတာဆိုတော့ဒီပစ္စည်းတွေနဲ့လေထုညဉ့်ညမ်းမှုကတွဲရက်ကိုဖြစ်နေတာပါ။
EU နိုင်ငံတွေမှာရေခဲတက်တာအဝတ်လျှော်ဆက် hair dryer စပယ်မှုတ်ဆက်နဲ့ရုပ်မြင်သံကြားဆက်တွေကို10နှစ်ကြာတဲ့အထိပြင်ဆင်ပေးနိုင်ရမယ်လို့ EU ဥပဒေသစ်ထုတ်ပြန်ခဲ့ပါတယ်။တချို့အပိုပစ္စည်းတွေကိုကျွမ်းကျင်ဆက်ပြင်ဆိုင်တွေအတွက်သာတည်ထက်ဖြစ်ပါစေ။အဲ့ဒီဆက်ပစ္စည်းနဲ့ဆိုင်တဲ့အပိုပစ္စည်းတွေကို10နှစ်ကြာတဲ့အထိထုတ်လုပ်ပေးရမယ်လို့ဥပဒေမှာပါရှိပါတယ်။ဆက်ပစ္စည်းသစ်တွေထုတ်လုပ်တဲ့အခါမှာလည်းအထူးကိရိယာတွေမလိုဘဲဆက်ပစ္စည်းတွေကိုဖြုတ်လို့ရနိုင်ရမယ်။ဘလို့ပြင်ရနိုင်မယ်ဆိုတဲ့ရှင်းပြတဲ့ manual တွေပါရမယ်လို့လည်းသတ်မှတ်လိုက်ပါတယ်။ဒါပေမဲ့ဒီဥပဒေကမပြည့်စုံသေးဘူးလို့ right to repair အခွင့်အရေးတောင်းဆိုနေကြသူတွေကပြောပါတယ်
။ The legislation doesn't go as far as welcoming let's say repair cafes towards that a lot
of ဥပဒေကကျူဆူရလာအောင်မပြည့်စုံသေးပါဘူး။ကရိယာတွေလက်ဆွဲစာအုပ်တွေကိုကျွမ်းကျင်သူတွေအတွက်ပဲရနိုင်ပါတယ်။ကျမတို့ကကျွမ်းကျင်သူတွေမဟုတ်တော့တချို့ကရိယာတွေ manual လက်ဆွဲတွေကိုကျမတို့မရနိုင်ပါဘူး။ဒါကြောင့်လူတိုင်း electronic ပစ္စည်းတွေပြင်ဆင်ခွင့်ရှိရမယ်ဆိုတဲ့အထိဥပဒေချမှတ်ဖို့လိုပါတယ်။
smartphone တွေ laptop computer တွေနဲ့တခြားဆက်ပစ္စည်းအသေးလေးတွေကိုပါကိုယ်တိုင်ပြင်ဆင်ခွင့်ပေးဖို့အပြင်ပြင်သစ်နိုင်ငံဥပဒေထဲမှာပါတယ်လို့ electronic ပစ္စည်းထုတ်လုပ်သူတွေအနေနဲ့ဘလလွယ်လွယ်ပြင်ဆင်နိုင်မယ်ဆိုတဲ့အချက်ကိုပါထည့်သွင်းပေးဖို့အတွက်သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလုပ်သူတွေကတောင်းဆိုနေကြတာပါ
There's all these barriers at the design stage, you know, whether it's glue in the product that makes it
design ဘက်မှာကဒါစီတွေအများကြီးရှိပါတယ်။ပစ္စည်းကိုဖွင့်ရခံကောကတ်ထားလို့အစိပိုင်းတွေကိုပြင်မြအစားထိုးမြဖြစ်တာမျိုးတို့ပစ္စည်းတစ်ခုကိုဖွင့်နိုင်မှုတီးတန့်သက်ဆိုင်တဲ့ကရိယာလူရာမျိုးတို့အစားထိုးရမယ့်ပစ္စည်းရှားတာတို့ဘလို့ပြင်ရမယ်ဆိုတဲ့လမ်းညွန်လွယ်လွယ်ရှာမြတာမျိုးတို့လိုအခက်အခဲတွေရှိပါတယ်။
EU အဖွဲ့ဝင်နိုင်ငံတွေမှာရောင်းတဲ့ electronic ပစ္စည်းတွေမှာဘလောက်လွယ်လွယ်ကူကူဆက်ကိုပြင်ဆင်နိုင်မလဲဆိုတဲ့အချက်အလက်ပါရေး weather အနေနဲ့နှိုင်းယှဉ်စဉ်းစားနိုင်မယ်လို့သူတို့ကပြောပါတယ်။ကို electronic ပစ္စည်းတွေကိုကိုယ်တိုင်ပြင်ခွင့်ရမယ်ဆိုရင်ခလုတ်ပြတ်တာလောက်အသေးအမွှားလေးတွေအတွက်စိုင်းသွားပြင်စရာလိုတော့မှမဟုတ်ပါဘူး
။ Next time that this on and off contact doesn't work I will open it and I might check is it just the fuse becauseThen I can fix it myself.
နောင်ကြရင်အခုလိုအဖွင့်ပေးလုပ်တဲ့ခလုတ်လုံးမလုပ်ဘူးဆိုရင်ကျွန်တော်ကိုယ်တိုင်ဖွင့်ကြည့်ပြီး fuse များပြတ်သွားလားလို့စစ်ဆေးကြည့်နိုင်အောင်ကြည့်နိုင်တော့မှာပါ။ပြင်လို့ရတယ်ဆိုလေကိုယ်တိုင်ပြင်လိုက်မှာပါ။ နင်းနေပါပါတော့ကျွန်တော်ပြင်တတ်ပါတယ်။ဒါကြောင့်နောင်ကြားရင်ကိုယ်တိုင်ပြင်နေမလားဆိုတာသိနိုင်အောင်စက်ကိုကိုယ်တိုင်ဖွင့်ကြည့်တာမျိုးတော့လုပ်ရမှာဖြစ်ပါတယ်
။ကဘာကြီးမှာ electronic အမိုက်တွေပိုပြီးများလာတာနဲ့အမျှပြဿနာဖြေရှင်းဖို့တောင်းဆိုလှုပ်ရှားမှုတွေလည်းပိုများလာပါတယ်။ Apple နည်းပညာကုမ္ပဏီကြီးကတော့ကိုယ်တိုင်ပြင်နိုင်မဲ့ self service repair အစီအစဉ်ကို2022ခုနှစ်မှာစတင်ခွင့်ပြုမယ်လို့ကြေညာထားပါတယ်။ Apple ကုမ္ပဏီထုတ်အပိုပစ္စည်းတွေကိရိယာတွေသုံးပြီးတော့iPhone 12နဲ့ iPhone 13ကိုကိုယ်တိုင်ပြင်ခွင့်ရမယ်လို့ဆိုပါတယ်။ Phone ရဲ့ display, battery နဲ့ camera တွေကိုစတင်ပြင်ခွင့်ရမှာဖြစ်ပြီးတော့ channel တွေကိုနောက်ပိုင်းမှာပြင်ခွင့်ပေးသွားမယ်လို့ Apple ကုမ္ပဏီက November 18ရက်နေ့ကကြေညာထားပါတယ်ရှင်။ကျွန်မဆူမြတ်မောင်ပ
ါ။မဆူမြတ်မောင်အပတ်စဉ်တင်ဆက်နေတဲ့ blogger တွေပြောသမျှအစီအစဉ်ပါရှင်။အင်္ဂါနေ့နဲ့ King VOA မြန်မာပိုင်းအစီအစဉ်ကိုကြည့်ရှုနားဆင်နေကြတာပါအခုတော့မအေးတန်နာကျော်တင်ဆက်တဲ့တက်တက်ရောင်သတင်းလှောက်ကိုကြည့်ရှုနားဆင်မှုအချိန်ရောက်ပါပြီ
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူရာတွေကိုတက်တက်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။တောင်ကိုရီးယားနိုင်ငံမှာသမဂ္ဂကမ္ဘာမှာပါထိတ်တန့်ရအောင်အောင်မြင်တဲ့ K-pop ကိုရီးယားပေါ်ပဖွဲ BTS ဖွဲ့ဟာကိုဗစ်စဖြစ်လို့ဖျော်ဖြေပွဲတွေကျင်းပလို့မရတော့တဲ့အချိန်ကစပြီးတော့အခုချိန်ထိတစ်နှစ်ခွဲကျော်အကြာမှာပထမအဆုံးဖြစ်တဲ့လူကိုယ်တိုင်တက်ရောက်လို့ရတဲ့ stage show ကျင်းပခဲ့ပါတယ BTS ဖွဲ့သားတွေတင်းငရယ်နေနိုဝင်ဘာလ28ရက်နေ့ကသူတို့ရှိုးပွဲမစခင်မီဒီယာတွေနဲ့သတင်းစာရှင်းလင်းပွဲလုပ်တော့အခုလိုမျိုး2019ခုနှစ်ခရဲကစစ်မော်တက်ပြီးတော့မဖျော်ဖြေရတာအခုပထမအဆုံးအချိန်ပြန်ပြီးတော့ဖျော်ဖြေခွင့်ရတော့ခံစားရတဲ့ခံစားချက်ကစကလုံးနဲ့ကိုဖော်ပြလို့မရနိုင်ပါဘူးလို့ RM ကပြောသွားပါတယ
် Seeing all the fans seeing the stadium filled with all the fans yesterday got me really emotional.beyond words and finally
ဘေးတရီအလုံးကိုပြန်တွေ့ရတယ်မနေ့ကပွဲခွင်တစ်ခွင်းလုံးလူတွေနဲ့ပြည့်နေနေကြတာတကယ့်ကိုခံစားရတာပြောမပြနိုင်အောင်ပါလို့ RM ကပြောသွားတာပါနှစ်နှစ်တွင်မှာဒါပထမအဆုံးအချိန်ဒီလိုဖျော်ဖြေခွင့်ရတာကဒါတကယ့်ကိုဘဝစာမျက်နှာတစ်တစ်ခုစသလိုမျိုးခံစားရတယ်လို့လည်းဆိုပါတယ်တောင်ကိုရီးယားနိုင်ငံမှာသာမကကမ္ဘာမှာပါထိတ်တန့်ရအောင်အောင်မြင်တဲ့ K-pop ကိုရီးယားအဖွဲ့ BTS အဖွဲ့ COVID ဆဖြစ်လို့ဖျော်ဖြေပွဲတွေကျင်းပလို့မရတော့တာအချိန်နှစ်နှစ်ကြာတဲ့အချိန်မှာတော့ပထမဆုံးဖြစ်တဲ့ BTS ကလူကိုယ်တိုင်တက်ရောက်လို့ရတဲ့ stage show American ပြည်အောင်စုမှာကျင်းပခဲ့ပါတယ် BTS ကသူတို့ stage show ကို American ပြည်အောင်စုမှာကျင်းပမယ်လို့ကြေညာလိုက်တာကြောင့် BTS ပြည်သက်တွေချက်ချင်းပဲလင်းရင်လက်မဲ့အပြေးလွှာဝယ်ယူခဲ့ကြရတာပါCOVID စီးမြင်းနေတဲ့ပတ်သက်လို့တော့တောင်ကိုရီးယားရောအမေရိကန်ပြည်အောင်စုကပါခွင့်ပြုချက်တွေထုတ်ပြန်ထားခဲ့ပြီးတော့ COVID ကာကွယ်ဆေးအပြည့်အဝထိုးပြီးသူဆိုရင်ဒီ stage show ကိုလာကြည့်လို့ရတယ်ဆိုပြီးတော့ပြောထားတာပါဒီပွဲက2019ခုနှစ်နောက်ပိုင်း BTS အဖွဲ့ရဲ့မြောက်အမေရိကန်နဲ့ဥရောပအာရှတလွှာဖျော်ဖြေပွဲ၄ပွဲသွားခဲ့ပြီးတဲ့နောက်ပထမဆုံးအချိန်ပြန်ကျင်းပတာလည်းဖြစ်ပါတယ်အဖွဲ့ဝင်9ယောက်ပါ BTS မျိုးသားလေးတွေရဲ့ K-pop အဖွဲ့ American နောက်ချမ်း California ပြည်နယ် Los Angeles မြို့က Sophie အားကစားရုံမှာ November 29-28အပြင်ဒီဇင်ဘာ1နဲ့2မှာလည်းဖျော်ဖြေဦးမှာဖြစ်ပါတယ်။တောင်ကိုရီးယားမှာတဲ့ COVID-19 ရောဂါကူးစက်မှုအများကြီးပိုများနေသေးတဲ့ American ပြည်အောင်စုမှာအခုဖျော်ဖြေပွဲလုပ်တာက American ပြည်အောင်စုကလူစုလူဝေးပြုလုပ်မှုနဲ့ပတ်သက်လို့စီကံသိပ်ပြီးတင်းကျပ်မထားတာကြောင့်လည်းပါနိုင်ပါသေး BTS ကိုကိုစားပြုတဲ့ Big Hit Music ကိုဆက်သွဲပြီးဒါနဲ့ပတ်သက်လို့ Writer သတင်းဌာနကမေးကြည့်တာမှာတော့တစုံတရာအကြောင်းပြန်တာမရှိပါဘူး BTS ဖွဲ့ဟာ2013မှာစပြီးစင်ပေါ်ရောက်တဲ့က K K-pop ကိုကမ္ဘာမှာအကြီးအကျယ်ဆုံးအောင်မြင်လို့သူတို့ရဲ့လူငယ်တွေအာရုံကိုဖန်ဆားနိုင်တဲ့စကလုံးတွေမြူးကြတဲ့ဂီတသံတွေအကတွေပြီးတော့လူငယ်တွေရဲ့စိတ်ဓာတ်အားကိုမြင့်တင်ပေးတဲ့တချင်းစာသားတွေလူမှုကွန်ရက်ကမ်ပိန်းတွေနဲ့အောင်မြင်မှုကိုဖော်ဆောင်နိုင်ခဲ့ပါတယ်။အရင်တစ်ပတ်ကတော့သူတို့အဖွဲ့ဟာအမေရိကန်ဂီတဆုချီးမြှင့်ပွဲမှာအကောင်းဆုံးအနုပညာရှင်ဆုရခဲ့ပါတယ်။ပြီးတော့နွေရာသီကထွက်ထားတဲ့သူတို့ရဲ့ဘတ်တယ်ဆိုတဲ့တချင်းနဲ့အကောင်းဆုံးပော့ပ်တချင်းဆုလည်းရခဲ့ပါတယ်။မနစ်ကကိုရိုနာဗိုင်းရပ်စ်ကကြီးအခြေအနေဆိုးနေချိန်မှာတော့သူတို့ရဲ့အကြီးဆုံးဖြစ်မဲ့ပွဲစဉ်40နီးပါးပါတဲ့ကမ္ဘာလှည့်ဖျော်ဖြေပွဲခီးစဉ်ကြီးကိုသူတို့ဖျက်လိုက်ရပြီးတော့နောက်ပိုင်းအွန်လိုင်းကနေပြောပဲဖျော်ဖြေပွဲတွေကျင်းပနိုင်ခဲ့တာအခုထိဖြစ်ပါလိမ့်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find us ဒီတက်တဲ့ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မအေးတန်နာကျော်တင်ဆက်နေတဲ့တက်တက်ရောင်သတင်းလာပါရှင်။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုမတ်သိမ့်ဒီထိုက်ကပြောပြမှာပါရှင်။
အမေရိကန်ပြည်ထောင်စုအတွင်းကိုဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်အိုမီကရွန်မျိုးကွက်သစ်ရောက်လာမဲ့အရေးရှောင်ရှားလို့မရဘူးလို့သမရရဲ့ကျန်းမာရေးဆိုင်ရာထိတ်တန့်အကြံပေးကပြောဆိုထားတာနဲ့အတူပဲအမေရိကန်ပြည်သူတွေကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးကြဖို့ကာကွယ်ဆေးအပြည့်ထိုးထားပြီးသားသူတွေအနေနဲ့လည်းအဖြစ်ကာကွယ်ဆေးထပ်ထိုးကြဖို့သမရဂျိုဘိုင်ဒန်ကတနင်္လာနေ့မှာထပ်မံပန်ကြားလိုက်ပါတယ်ကာကွယ်ဆေးမထိုးရသေးရင်အချိန်ဆောင်မနေပဲကာကွယ်ဆေးထိုးကြဖို့သမရကတိုက်တွန်းတာပါအမေရိကန်မှာကိုဗစ်ကာကွယ်ဆေးမထိုးရသေးသူကတန်း60လောက်ရှိနေတယ်လို့လည်းသမရကပြောပါတယ်ကမ္ဘာအင်အားကြီးနိုင်ငံတွေအဆင့်မြင့်လက်နက်တွေအပြိုင်ထုတ်လုပ်နေချိန်မှာရုရှားနိုင်ငံကအတန်ထက်အစပေါင်းများစွာပုံမြန်တဲ့ဇီယာဂွန်ဟိုက်ပါဆိုနစ်ဒုံးကျည်တစ်စင်းကိုအောင်းအောင်းမြင်းမြင်းဆန့်သက်လိုက်နိုင်တယ်လို့တင်းတင်းလာနေမှာပြောပါတယ်ရုရှားအမေရိကန်ပြင်းထန်တဲ့တရုတ်တို့ကဒီလိုအသံထက်ငါးဆမြန်တဲ့ hypersonic ယင်တွေထုတ်လို့ရေးရှင်ပြိုင်ကြိုးပမ်းနေကြတာဖြစ်ပါတယ် Twitter ကုမ္ပဏီတီထောင်သူလည်းဖြစ်အကြီးအကဲလည်းဖြစ်တဲ့ Jack Dorsey ရာထူးကနှုတ်ထွက်သွားပြီးဖြစ်ပါတယ်သူနေရာကိုတော့နီးကုမ္ပဏီရဲ့နီးပညာအရာရှိချုပ်ကပြောင်းလဲတာဝန်ထမ်းဆောင်မှာဖြစ်ပါတယ်ပြင်းထန်ဘောလုံးမဂ္ဂဇင်းကချီးမြှင့်တဲ့တစ်နှစ်တာအကောင်းဆုံးဘောလုံးသမားဆုရွှေဘောလုံးဆုကိုအာဂျင်တီးနားနဲ့PSG တိုက်စစ်မှုလီယိုနယ်မက်ဆီကရသွားပါတယ်။ဒါဟာမက်ဆီအတွက်တော့ဘောလုံးဒီအိုလို့ခေါ်တဲ့ရွှေဘောလုံးစုကို9ကြိမ်မြောက်ရရှိတာဖြစ်ပါတယ်။မက်ဆီကစုစုပေါင်းရမှတ်613မှတ်နဲ့ပထမရခဲ့ပြီးဘိုင်ယန်မြူးနစ်တိုက်စစ်မှုရောဘတ်လဝန်ဒေါစကီက980မှတ်နဲ့ဒုတိယအီတလီနဲ့ချယ်ဆီကွင်းလေကစားသမားဂျော်ဂင်ဟိုက460နဲ့တတိယရပါတယ်။မက်ဆီဟာအာဂျင်တီးနားအသင်း2021ကိုပါအမေရိကဖလားဘူဆွဲခဲ့တဲ့နေရာမှာအဓိကကျခဲ့တာကြောင့်ရွှေဘောလုံးစုကိုရရှိခဲ့တာဖြစ်ပါတယ်ရှင်
။ကျေးဇူးတင်ပါတယ်ရှင်။တရင်အချင်းချုပ်ကိုမတ်သိန်ကြီးထိုက်ကတင်ပြသွားတာပါ။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်6:00ကနေ9:00ထိတင်ဆက်ခဲ့တာပါရှင်။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9:00ကနေ10:00ထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ပါ။အတန်ဖန်းအင်ဂျင်နီယာကတော့ Tony Pollock ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Darius Smith ပါရှင်။ကျမကအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်ကြတဲ့ကဘာတလွားကသောတာရှင်အားလုံးကိုကျေးဇူးတင်ပါတယ်။ဘေးအန္တရာယ်အပေါင်းကနေကင်းဝေးကြပါစေရှင်။
This program has come to you from the Voice of America, Washington.